Welcome to the Voice of America in Burmese.
Minglam nakin maje. VOA American Taiyan 2016 ခုနှစ်မေလ4ရက်ဗုဒ္ဓနေ့မနေ့ဖက်စီစဉ်တွေကိုလိုင်းဒိုမီတာ2430နဲ့40တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွန်ညိုပါခုမနေ့ခင်တာဝန်ဒီအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့စီးရီးယားပြစ်ခတ်ရဆဲသဘောတူညီချက်မကြခင်ရရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရုရှားနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။အီရန်နိုင်ငံအတွင်းအမေရိကန်တပ်ဖွဲ့ဝင်တဦးသေဆုံးသွားပါတယ်။2015ခုနှစ်ရဲ့သတင်းလွတ်လပ်ခွင့်ဟာ12နှစ်အတွင်းအဆိုးဝါးဆုံးဖြစ်တယ်လို့ Freedom House အဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမန္တလေး Channel အတူတင်ပြပေးသမှာခင
်အခုမှခင်နားဆင်ရမယ့်သတင်းစာမတွေထဲမှာတော့ American ရောက်မြန်မာလူမျိုးတွေက American ရဲ့တမရရွေးကောက်ပွဲရာသီမှာသူတို့ဘသူကိုဘာကြောင့်ရွေးမဲပေးရွေးချယ်ခဲ့ကြသလဲဆိုတာကိုသိရမှာဖြစ်တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်အစီအတိုးမြင့်ဖို့တက္ကသိုလ်ပါတယ်လို့အပ်ပါတယ
် On World Press Freedom Day we want to be clearhere from the podium of the State Department of the United States of America.
လွတ်လပ်မြတ်တဲ့သတင်းဌာနမရှိတဲ့အတိုင်းဒီဟာဘာမှကြွားဝါစရာတင်ယူစရာရောမရှိဘူးဆိုတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့ပြောကြားချက်ကိုနားဆင်နိုင်ပါတယ်။ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကို NLD ပါတီနဲ့လွှတ်တော်တို့ရဲ့ခွင့်ပြုချက်မပါဘဲဝါပြည်သွေးစည်းညီညွတ်ရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့အတွက်အရေးယူထားပါတယ်။စကိုင်းတိုင်းဆက်မှုဆောင်ကအလုတ်ထုတ်ခံထားရတဲ့အလုတ်သမား100ကျော်အလုတ်ပြန်ရရေးဆွေးနွေးပွဲကလည်းမအောင်မြင်ဖြစ်ခဲ့ပါတယ်။ဒီလိုသတင်းဆောင်ပါတွေနားဆင်ကြရမှာပါ။ဒီသတင်းလွှာတွေမတိုင်ခင်မှာတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့မန္တတာချန်တို့ကကြီးညာပေးပါမယ်ရှင်
။စီးရနိုင်ငံအလက်ပိုးမြို့မှာဖြစ်ပေါ်နေတဲ့အစိုးရနဲ့တော်လိုင်းရေးတပုံအဖွဲ့တွေကြားကအပြစ်ခတ်ရဆဲသဘောတူညီချက်ကိုမကြခင်နိုင်ရည်အနေငယ်တွင်ကျင်ညာနိုင်လိမ့်မယ်လို့ရုရှားနိုင်ငံသားရဲ့ဝန်ကြီးဆာဂျီလာဖရော့ကအင်္ဂါနေ့မှာပြောပါတယ်။ဒါဟာအသစ်ဖြစ်သွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လူ14ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်လာနေတဲ့အချိန်မှာပဲအဲ့ဒီလိုပြောကြားလိုက်တာပါ။သဘောတူညီချက်ဟာမကြတော့တဲ့အနာဂတ်ကာလနိုင်ရည်အနေငယ်တွင်မှရရှိနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းကုလသမဂ္ဂအထူးတန်တမာစတီဖန်ဒီမစ္စတူရာနဲ့မော်စကိုမြို့မှာတွေ့ဆုံပြီးဝန်ကြီးလာဖရော့ကအဲ့လိုပြောကြားလိုက်တာပါပြက်လူနီးပါးဖြစ်နေတဲ့စီးရီးယားညဉ့်ညံရေးဆွေးနွေးပွဲဟာအလက်ပိုမြို့မှာအပြစ်ခတ်ရဆဲလိုက်တာနဲ့ပြန်ဆန့်နိုင်လိမ့်မယ်လို့ဒီမစ္စတူရာကပြောပါတယ်အလက်ပိုမြို့ဟာစီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တယ်လို့စီးပွားရေးအချက်အချာမြို့လည်းဖြစ်ပေမဲ့စစ်ပွဲတွေကြောင့်မြို့အတွင်းကရောက်ကွက်အတော်များများမှာရှိတဲ့အဆောက်အဦတွေပျို့ကျပျက်စီးနေတာပါဒါပေမဲ့တိုင်းပြည်မြောက်ပိုင်းမှာတည်ရှိနေတဲ့အဲ့ဒီမြို့ကအစိုးရထိန်းချုပ်ထားတဲ့ရပ်ကွက်တွေထဲကိုအ ਨੇ စုံဒုံးကျည်65ခုလောက်နဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဒါဇင်ပေါင်းပြစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်ဒါဇင်ပေါင်းများစွာသေဆုံးခဲ့တယ်လို့အစိုးရပိုင်းရုပ်မြင်သံကြားမှာဖော်ပြထားပါတယ်
။အီရန်နိုင်ငံမြောက်ပိုင်းကကတ်လူမျိုးပက်ရှမီကန်တပ်ဖွဲ့တွေခြေဆက်ရာဒေသမှာ IS စစ်တွေးကြွတွေရဲ့တိုက်ခိုက်မှုတွင်ရန်သူတွေရဲ့ပြစ်ခတ်မှုကြောင့် American Navy စစ်အထူးတပ်ဖွဲ့ဝင်တဦးကြာဆုံးသွားခဲ့တယ်လို့ကာကွယ်ရေးရာရှိတဦးက VOA ကိုပြောဆိုပါတယ်။မိုဆူမြို့မြောက်ဘက်မှာရှိတဲ့ပက်ရှမီကာတပ်ဖွဲ့တွေကို American Navy စစ်တပ်ဖွဲ့ဝင်ကစစ်ရေးအကြံဉာဏ်နဲ့အကူအညီပေးနေချိန်မှာတိုက်ခိုက်ခံခဲ့ရတာလို့လည်းပန်ဒဂွန် American စစ်ဌာနချုပ်ပြောခွင့်ရပုဂ္ဂိုလ်ပီတာကုတ်ကပြောဆိုခဲ့တာဖြစ်ပါတယ်။ရှေ့တန်းတပ်ဖွဲ့ဝင်တွေရဲ့နောက်ကျောဘက်ခန့်မှန်းခြေ3ကီလိုမီတာကနေ5ကီလိုမီတာအကွာလောက်မှာရှိတဲ့ပက်ရှမီကာစခန်းကို IS စစ်တွေးကြွအဖွဲ့ကတိုက်ခိုက်ချိန်မှာအမေရိကန်တပ်ဖွဲ့ဝင်တေဆုံးခဲ့တာဖြစ်တယ်လို့လည်းကြေညာချက်မှာပြောဆိုခဲ့ပါတယ်။ဒါဟာဆိုရင်2014ခုနှစ်မှာအမေရိကန်ဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေရဲ့ IS စစ်တွေးကြွချိန်မုံတဲ့စစ်စင်ရေးတွေစတင်ချိန်ကစလို့အီရတ်မှာတတိယမြောက်အမေရိကန်တပ်ဖွဲ့ဝင်တဦးကြာဆုံးမှုလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းအင်ဒီယားနားပြည်နယ်မှာအမေရိကန်သမ္မတကိုယ်စားလှယ်လောင်းပါတီတွင်ရွေးချယ်မှုတွေဒေသဆန္ဒပြအင်္ဂါနေ့ကကျင်းပတာမှာမကြာသေးခင်မိနစ်ပိုင်းအတွင်းကပဲမဲယုံတွေပိတ်သွားခဲ့ပြီး Republican Party တွင်ရှေ့ကနေဦးဆောင်နေတဲ့ဘီလီယံနာတထေးကြီး Donald Trump အနိုင်ရလိမ့်မယ်ဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေပါတယ်။အခုသတင်းအတန်လွင့်ချိန်မတိုင်ခင် American အခြေစိုက် CNN သတင်းဌာနရဲ့ချုပ်တင်ခန့်မှန်းချက်အရကတော့ Trump အနိုင်ရမယ်လို့ဆိုပါတယ်။ Democratic ဘက်မှာတော့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ပြိုင်မဲ့ Bernie Sanders တို့နှစ်ဦးအကြားဘယ်သူနိုင်မယ်ဆိုတာချုပ်တင်ခန့်မှန်းလို့မရနိုင်သေးပဲဖြစ်နေပါတယ်။ Trump ဟာသူ့ရဲ့အနီးကပ်ဆုံးပြိုင်ဘက် Texas ပြည်နယ်အထက်လွှတ်တော်မှာတက်ခရုစ်နဲ့အကြိတ်နဲ့ရှင်ပြိုင်နေတာပါ။အင်ဒီယားနာပြည်နယ်တွင်ကျင်းပနေတဲ့ပါတီတွင်ရွေးချယ်မှုတွေမတိုင်ခင်ပြုလုပ်ခဲ့တဲ့လူမှုစစ်တမ်းတွေမှာအားလုံးကတစ်ခုကလွဲလို့ Trump ကအပြတ်အသတ်အသာစီးရနေတယ်လို့ကျွတ်တင်ဖော်ပြခဲ့ကြပါတယ်ဒီမိုကရက်တစ်ပါတီဘက်မှာတော့ပါတီတွင်ရွေးချယ်မှုတွေမတိုင်ခင်ကောက်ယူခဲ့တဲ့စစ်တမ်းတွေအရနိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ဟာပြန်ပြန် Bernie Sanders နဲ့သူမသားကိုမသားဖြစ်နေတယ်လို့လည်းလူမှုစစ်တမ်းတွေမှာဖော်ပြခဲ့ကြပါတယ
်အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကုန်သွယ်ရေးမှာကုန်သွယ်ရေးလုံငွေပြနေတာက အနိုင်ပြုခြင်းမှုတစ်ခုဖြစ်တဲ့ဆိုတဲ့ Republican Party တွင်သမ္မတလောင်းရှင်ပြိုင်ရာမှာရှေ့ဆုံးကရောက်နေတဲ့ဘီလီယံနာတထည်ကြီး Donald Trump ရဲ့အငင်းပွားပွဲကပြောဆိုချက်အပေါ်တရုတ်လူထုကပြင်းပြင်းထန်ထန်တုံ့ပြန်ခဲ့ကြပါတယ်။ Indiana ပြည်နယ် Fort Wayne မြို့မှာသူ့ကိုထောက်ခံသူတွေကိုမဲဆွဲစည်းရုံးနေတဲ့အချိန် Donald Trump ကတရုတ်တွေဟာ American ပြည်ထောင်စုကိုထတ်ပြီးတော့အနိုင်ကျင့်တာခွင့်မပြုနိုင်တော့ဘူးလို့ American နဲ့ကုံသွယ်ရေးမှာတရုတ်ဘက်ကတစ်ဖက်သက်အသာစီးရနေတာကိုရည်ညွှန်းပြီးပြောဆိုခဲ့တာဖြစ်ပါတယ်။ American သမ္မတလောင်းရွေးပွဲမှာ Republican Party ကိုစလဲ Trump ကတရုတ်ရဲ့ကုံသွယ်ရေးကြီးစိုးမှုပေါ်ဒီလိုပြင်းထန်တဲ့အသုံးနှုန်းနဲ့ခိုင်နိုင်ပြောဆိုတာဟာပထမဦးဆုံးဖြစ်ပါတယ်။တရုတ်နိုင်ငံဟာကုံသွယ်ရေးနဲ့ငွေလဲလဲနှုန်းမှာမမမကန်အမျက်ထုတ်နေတယ်ဆိုတဲ့ဆွဆွဲမှုမျိုးတွေကိုတော့2012ခုနှစ်လောက်ကတည်းကပြောဆိုနေခဲ့တာဖြစ်ပါတယ်။
UAV ရေကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဆက်လက်ကြီးညာပေးနေတာပါခင်ဗျာ2015ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်မှုဟာစနစ်နှစ်အတွင်းအ ਨੇ ဆုံးကိုကျဆင်းသွားခဲ့တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုလေ့လာစောင့်ကြည့်နေတဲ့အဖွဲ့ကြီး Freedom House အဖွဲ့ကပြောပါတယ်အဲ့ဒီလိုသတင်းလွတ်လပ်ခွင့်ကျဆင်းရခြင်းရဲ့နောက်ွယ်မှာနိုင်ငံရေးရာဇဝတ်မှုနဲ့အကြမ်းဖက်အဖွဲ့အစည်းတွေစတဲ့အကြောင်းအရာတွေပါဝင်နေတယ်လို့ Freedom House အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်အမေရိကန်နိုင်ငံရေးဝန်ကြီး John Kerry ကတော့အမေရိကန်ပြည်ထောင်စုအနေနဲ့သတင်းမီဒီယာတွေသမားတွေဘေးကင်းလုံခြုံမှုရှိရေးအတွက်တင်ဒန်းတွေပို့ချပေးနေတဲ့အကြောင်းသတင်းမီဒီယာလွတ်လပ်ခွင့်နေ့မှာပြောကြားလိုက်ပါတယ
် As I speak the United States and USAID have important programs that support independent media efforts in more than 30 countries
ကျွန်တော်အခုပြောနေတဲ့အချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ USAID နိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်ဖွဲ့အနေနဲ့နိုင်ငံပေါင်း30ကျော်မှာလွတ်လပ်တဲ့မီဒီယာတွေပေါ်ပေါက်လာရေးကြိုးပမ်းချက်တွေကိုထောက်ပံ့မှုအရေးကြီးတဲ့အစီအစဉ်တွေချမှတ်ကူညီပေးနေပါတယ်။ဘေကင်းလုံခြုံရေးစာပြောအစီအစဉ်တွေကတဆင့်ကမ္ဘာတော်မှာရှိတဲ့သတင်းစာဆရာ950ကျော်ကိုဒီဂျစ်တယ်နည်းအရနဲ့သူတို့ဘေကင်းလုံခြုံမှုရှိရှိသတင်းတွေယူနိုက်ရေးတင်နန်းတွေလည်းပေးနေပါတယ်။ဒီနှစ်မှာဒီလိုတင်နန်းတွေပို့ပြီးတော့ဘေးနိုင်အောင်ဒေါ်လာ200,000ကျော်အထိတိုးမြင့်သုံးသွားမှာဖြစ်ပါတယ်။ချင်းချောက်မှုနဲ့ဂျမ်းဖတ်မှုတွေရင်ဆိုင်ရနိုင်တဲ့နေရာတွေမှာတောင်ဒီပညာနဲ့ပစ္စည်းတွေကိုဘေးကင်းလုံခြုံအောင်ဘယ်လိုသုံးမလဲဘယ်လိုသတင်းတွေရယူမလဲအရှိတော်အရှနိုင်ငံတွေကသတင်းတောက်တွေကိုလည်းသင်တန်းပေးတဲ့အစီအစဉ်တွေစတင်ဆောင်ရွက်နေပါတယ
်မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုတစ်ကမ္ဘာလုံးတိုင်းတာနဲ့ကျင်းပကြတာဖြစ်ပြီးသတင်းလွတ်လပ်ခွင့်ဟာအခြေခံကြတဲ့လူအခွင့်အရေးအဖြစ်သတ်မှတ်ထားကြတာနဲ့အညီကမ္ဘာတစ်လောင်းသတင်းလွတ်လပ်ခွင့်အခြေအနေတွေကိုနှိုင်းယှဉ်ကြည့်ကြတဲ့နေလည်းဖြစ်ပါတယ်မြန်မာပြန်ကြားရေးဝန်ကြီးဒေါက်တာဖီမင်းကတော့အစိုးရနဲ့သတင်းမီဒီယာတွေပူးပေါင်းလှုပ်ဆောင်ကြရင်စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မယ့်အခြေအနေတွေရှိတယ်လို့ပြောပါတယ်
။2012-13လောက်မှာကျွန်တော်တို့လွတ်လပ်မှုတော်တော်လေးတိုးတက်လာခဲ့တယ်။အခုနည်းနည်းလေးတန့်နေတယ်။ဒါမှမဟုတ်အခုကျွန်တော်တို့ဟိုကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာမိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုတ်တူချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့နေစင်းလိုလက်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မဲ့အခြေအနေအများကြီးရှိတယ်အခွင့်အလမ်းအများကြီးရှိတယ်လို့မြင်တယ
်မြန်မာနိုင်ငံမှာအရင်အစိုးရအဆက်ဆက်လက်ထက်အတွင်းသတင်းမီဒီယာနဲ့စာနယ်ဇင်းလိုလက်ခွင့်တွေကိုကန့်သတ်ချုပ်ချယ်ထားခဲ့တဲ့အပြင်သတင်းမီဒီယာသမားတွေလည်းအများပြားဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာပါသမ္မတဦးသိန်းစင်အစိုးရလက်ထက်အတွင်းသတင်းမီဒီယာလိုလက်ခွင့်အတိုင်းအတာတစ်ခုတည်းတိုးတက်လာခဲ့ပေမဲ့သတင်းနောက်တွေကိုဖမ်းဆီးထိန်းသိမ်းမှုတွေတော့ရှိခဲ့ပါတယ်ကမ္ဘာတဝန်းသတင်းလိုလက်ခွင့်တွေကိုလှုပ်ဆောင်နေတဲ့ပြင်သစ်အခြေစိုက်နေစီမချသတင်းတောက်များအဖွဲ့ကတော့သတင်းမီဒီယာနဲ့သက်ဆိုင်တဲ့လုပ်ငန်းတွေလှုပ်ဆောင်ရင်2015ခုနှစ်အတွင်းသေဆုံးသွားခဲ့သူပေါင်း130ဦးရှိခဲ့တယ်လို့ဆိုပါတယ်အခုနှစ်အတွက်ကမ္ဘာသတင်းလိုလက်ခွင့်နေ့ကိုတော့ဖင်လန်နိုင်ငံကအလဲကြအင်ရှင်နိုင်ငံအဖြစ်လက်ခံကျင်းပနေတာဖြစ်ပါတယ်ခင်ဗျာ
ရိုဟင်ဂျာမွတ်စလင်တွေနေထိုင်တဲ့ဒုက္ခသည်စခန်းတစ်ခုအင်္ဂါနေ့ကမိလောင်မှုဖြစ်ပွားခဲ့တဲ့အတွက်ဒုက္ခသည်450နီးပါးအိုးမဲ့အိမ်မဲ့ဖြစ်သွားခဲ့ပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေနီးမှာရှိတဲ့ဘောရူဘာဒုက္ခသည်စခန်းအတွင်းဖြစ်သွားခဲ့တဲ့အဲ့ဒီမိလောင်မှုကြောင့်လူ10ဦးစီနေတဲ့အိမ်ခန်းတွဲ56ခန်းတွဲမိလောင်သွားတယ်လို့ဆိုပါတယ်။ဟင်းချက်တဲ့နေရာကနေမိစတင်လောင်ကျွမ်းတာမှာလင်းရှိန်နဲ့ကျန်တဲ့အိမ်ခန်းတွဲတွေကိုပါမိကူးဆက်လောင်ကျွမ်းသွားခြင်းဖြစ်တယ်လို့ဆိုပါတယ်။မိလောင်မှုကြောင့်လူအသေးပျောက်တော့မရှိခဲ့ဘူးလို့ဆိုပါတယ်။2012ခုနှစ်အတွင်းဒေသခံရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေကြားဖြစ်သွားခဲ့တဲ့ဒီအထီးကယုံကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်3,400လောက်ဟာယာယီတိစောက်ပေးထားတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်
EU ဥရောပသမဂ္ဂတိုက်အတွင်းဝင်ရောက်လာနေကြတဲ့ရွှေပြောင်းဒုက္ခသည်တွေကိုထိန်းချုပ်ရေးအတွက် EU နဲ့တူရကီကြားရရှိထားတဲ့သဘောတူညီချက်အရတူရကီနိုင်ငံသားတွေ EU နိုင်ငံထဲကိုသွားတဲ့အခါပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ရကြတော့မှာဖြစ်ပါတယ်။ဒီသဘောတူညီချက်အရ EU တဲ့ဒုက္ခသည်တွေကိုတင်သွင်းနေတဲ့လူမောင်ခိုကုသူတွေကိုဖမ်းဆီးအရေးယူပြီးရောက်လာကြတဲ့ဒုက္ခသည်တွေကိုတူရကီနိုင်ငံအတွင်းမှာလက်ခံထားရှိရမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီရွှေပြောင်းဒုက္ခသည်များဆန်ရသဘောတူညီချက်ကိုကန့်ကွက်တဲ့အနေနဲ့ဗီဇာကိစ္စကိုဗီတိုအာဏာသုံးကန့်ကွက်သွားမယ်လို့ EU လွှတ်တော်အမတ်တွေကအတော်များများကချင်းချောက်ပြောဆိုကြပါတယ် EU ကထုတ်ပြန်တဲ့စင်းစရားတွေအရမလအတွင်းဂရိနိုင်ငံကိုရောက်လာကြတဲ့ဒုက္ခသည်အရေးအတွက်ဟာ 26,000 လောက်သာရှိခဲ့တာကြောင့် February အတွင်းရောက်ခဲ့တဲ့အရေးအတွက်ရဲ့ထက်ဝက်လောက်တော့မရှိဘူးလို့ဆိုပါတယ်တူရကီအစိုးရနဲ့ရရှိထားတဲ့သဘောတူညီချက်အလုပ်ဖြစ်နေတယ်လို့ EU အရာရှိတွေကပြောပါတယ
် Pacific သမုဒ္ဒရာရေဝန်နိုင်ငံ12နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ကိုလက်ခံအတည်ပြုပေးဖို့ American သမ္မတ Barack Obama က American လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကနောက်တစ်ကြိမ်ထက်မြင့်တက်ရက်ခံလိုက်ပါတယ်။အာရှပစိဖိတ်ဒေသနိုင်ငံတွေနဲ့စီးပွားရေးအရကုန်သွယ်မှုစီးမြင့်တွေချမှတ်သူဟာအမေရိကန်ပြည်ထောင်စုသာဖြစ်တင်ပြီးတော့တရုတ်နိုင်ငံကမဖြစ်တင်ဘူးလို့ဆိုခဲ့ပါတယ်။ TPP လို့ခေါ်တဲ့ပစိဖိတ်ရဝန်းနိုင်ငံတွေနဲ့ကူးတန်းရောင်းဝယ်မှုသဘောတူညီချက်ကိုရှင်းပြိုင်ဖို့တရုတ်နိုင်ငံကဒေသရင်းနိုင်ငံ15နိုင်ငံနဲ့အာရှရဲ့ပြည်ပြည်စုံတဲ့စီးပွားရေးလက်တွဲဘက်တွေဆိုပြီးတော့ပူးပေါင်းဖို့ကြိုးပမ်းနေပါတယ်။ Washington Post သတင်းစာသူ့အမြင်ရေးသားချက်မှာသမ္မတအိုဘားမားကဒီကြိုးပမ်းချက်ကိုတိတ်ပြီးတော့အရေးမကြီးတဲ့ပုံစံပြောဆိုတုံ့ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ပစိဖိတ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်နိုင်ငံ17နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိထားတာဖြစ်ပါတယ်
။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကနာမည်ကျော်မာရာကာနာအားကစားရုံမှာဩဂုတ်လ5ရက်နေ့ကျင်းပမယ့်အိုလံပစ်ဖွင့်ပွဲအခမ်းအနားထွန်းညင်းမဲ့မိရှုတိုင်းအတွက်အိုလံပစ်မီးတောက်ဒီကနေ့မြို့တော်ဘရာဇီးလီးယားကိုရောက်ရှိလာပါတယ်။ပွဲမစခင်အိုလံပစ်မီးတိုင်ကိုဘရာဇီးနိုင်ငံတဝမ်းရပ်ပေါင်း90လက်လည်ပြသမှာဖြစ်ပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
2016ခုနှစ်မေလ4ရက်ဗုဒ္ဓဟူးနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့မနန္တာချန်တို့ကြီးညာပေးခဲ့ကြတာပါ။အခုမနေ့ကနားဆရာမဲ့သတင်းလွှာတွေထဲမှာတော့အရင်ဆုံးအမေရိကန်သမ္မတလောင်းအဖြစ်ရှင်ပြိုင်ပွဲတွေအကြောင်းနဲ့စပါမယ်ရှင်။အမေရိကန်ပြည်ထောင်စုအင်ဒီယားနားပြည်နယ်မှာမနေ့အင်္ဂါနေ့ကကျင်းပခဲ့တဲ့ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲမှာပနမရွေးချယ်ပွဲမှာအမေရိကန်နိုင်ငံသားအဖြစ်ခံယူထားတဲ့မြန်မာရွှေ့ပြောင်းအခြေချနေထိုင်သူတွေအများပြားမဲပေးခဲ့ကြတာပါတယ်။သူတို့အနေနဲ့နိုင်ငံသားတာဝန်ကျေပွန်စေဖို့ဒီမိုကရက်နဲ့ရီပဘလစ်ကန်နှစ်ပါတီစလုံးသက်ဆိုင်ရာပါနှစ်သက်ရာပါတီကိုအတီးတီးရွေးချယ်မဲပေးခဲ့ကြတယ်လို့ VOA ကိုပြောပါတယ်ရီပဘလစ်ကန်ပါတီတွင်တက်ခရုစ်နဲ့ဒေါ်နယ်ထရမ့်တို့နှစ်ဦးကတော့မနေ့ကရွေးချယ်ပွဲအတွက်မဲဆွယ်စည်းရုံးရမှာတဦးနဲ့တဦးအပြင်းထန်ဆုံးဝေဖန်တိုက်ခိုက်ပြောဆိုခဲ့ကြတာပါမတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးထားပါတယ်ရှင်
အင်ဒီယားနာပြည်နယ်ကပါတီတွင်သမ္မတလောင်းရွေးချယ်ပွဲတွေဟာအလွန်အရေးကြီးတာကြောင့်သမ္မတလောင်းဖြင့်ဝင်ရောက်ရှင်ပြိုင်သူတွေအကြိတ်အနည်းအပြိုင်ဆိုင်ပြောဆိုစည်းရုံးနေကြတာတွေကိုသတင်းမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒီမိုကရက်ရောရီပဘလစ်ကန်ဘက်မှာပါအတိအသေးမဲပေးခဲ့ကြတဲ့မြန်မာဒုက္ခသည်ရွှေပြောင်းအခြေချနေထိုင်သူတွေတဲ့ရီပဘလစ်ကန်ပါတီကသမ္မတလောင်းဖြင့်ဝင်ရောက်ရှင်ပြိုင်နဲ့တက်ဆက်စ်ပြည်နယ်အထက်လွှတ်တော်အမတ်တက်ခရုစ်ကိုမဲပေးခဲ့သူချင်းအမျိုးသမီးတဦးကသူ့အမြင်ကိုအခုလိုပြောပါတယ်
။သူကကြတော့ပြင်းနေတယ်လို့ကျွန်မမြင်တယ်လေနော်။လုံလောက်တကကောင်းကောင်းနဲ့ဆက်ဆံတဲ့အခါမှာလေလူလူချင်းတံပိုးထားတဲ့အနေအထားအတိုင်းအတာပေါ်မှာလေသူကစကားပြောမယ်လို့ကျွန်မမြင်တယ်လေတော်နဲ့ထောင်းကကြောက်တော့လည်းမဟုတ်ဘူးပြောချင်တာသူပြောချသွားမယ်သူဘယ်သူမှမျက်နှာမှမထောက်ဘူးအဲ့ဒီပုံစံမျိုးသူရှိရဆိုတော့လေနိုင်ငံတကာသူရှိနေဆက်ဆံတဲ့အခါမှာကိုယ်တိုင်ဒီဘယ်လိုကမျက်နှာငင်းရမလားဘာတခုပါ
ဒီမိုကရက်ပါတီဘက်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့နိုင်ငံကြီးဝန်ကြီးဟောင်းဟီလာရီကလင်တန်ကိုမဲပေးခဲ့သူမြန်မာတိုင်းရင်းသားအကျိုးတော်ဆောင်ယုံကဒေါ်မင်းမင်းထွေးငယ်ရဲ့အမြင်ကတော့
ဒီမိုကရက်တစ်ကဟီလာရီကလင်တန်ကိုပေးခဲ့တယ်။ဘာကြောင့်လဲဆိုတော့သူကနံပါတ်1ချက်သူ့ရဲ့နိုင်ငံကြီး policy ကကျွန်တော်တို့အတွက်မြန်မာနိုင်ငံအတွက်ကိုတစ်ပါးလုံးအတွက်ကိုတစုံတရာအရေးကြီးပါတယ်။ဆိုတော့သူသွားခဲ့တဲ့သူ့ရဲ့နိုင်ငံကြီးသမိုင်းကြောင်သူဖြတ်တန်းခဲ့တဲ့သူရဲ့အသွေးကြောင်တွေကိုပြင်ပြီးတော့ချူချင်းအဖြစ်သမရကောင်းတယောက်ကိုဖြစ်လာဖို့အများကြီးအလားအလာရှိပါတယ်။ဒါကြောင့်မလို့သူ့ကိုမဲပေးခဲ့တာပါ။ဒီနိုင်ငံမှာနိုင်ငံသားဖြစ်ခံယူထားပြီးရဲ့ဆိုလို့ရှိရင်ဘယ်နိုင်ငံသားပဲဖြစ်ဖြစ်ကိုယ်နိုင်ငံသားရဲ့တာဝန်ကိုတော့ကျေဖို့လိုတယ်နိ။နိုင်ငံသားရဲ့တာဝန်ကျေဖို့ဆိုတာကဒီပထမဆုံးအစင်ကမဲပေးဖို့ပဲ
။ Republican Party ဘက်မှာရှေ့ဆုံးကပြေးနေတဲ့ကတိကျွယ်တတိကြီး Donald Trump ကတော့ Cruz ရဲ့ဖခင်ဖြစ်သူဟာ American သမ္မတဟောင်း ဂျွန်အက်ဖ်ကနေဒီကိုလောက်ချံမှုမှာပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးတိုင်ဘက်ဖြစ်သူအထက်လွှတ်တော်အမတ်တက်ခရုစ်ကိုပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ခဲ့ပါတယ်။ဒါပြင်သူ့ရဲ့မဲဆွယ်စည်းရုံးပွဲမှာလည်းသူဟာတက်ခရုစ်ကိုအနိုင်ရဖို့အစဉ်သင့်ပဲလို့အခုလိုပြောသွားပါတယ
်။ We have to put him away tomorrow folks. We got to get out and vote.
ကျွန်တော်တို့သူ့ကိုအဝေးကိုမောင်းထုတ်ဖို့မဲယုံတွေမှာတွားပြီးတော့မဲပေးကြပါစို့။
အိန္ဒိယနာပြည်နယ်မှာမဲဆွယ်စည်းရုံးနေတဲ့တက်ခရုစ်ကတော့ထရမ့်ဟာလိန်ညာမှုတွေကိုပြောဆိုနေတဲ့စိတ်မနှံ့တဲ့သူဖြစ်တယ်လို့သတင်းတောက်တွေကအခုလိုပြောပါတယ
်။ This man is a pathological liar. He doesn't know the difference between truth and lies. He lies.
ဒီလူဟာအများန်းလိန်ညာနေသူဖြစ်ပါတယ်။သူဟာအမှန်တရားနဲ့လိန်ညာမှုရဲ့ကွဲပြားခြားနားမှုကိုမသိသူလည်းဖြစ်ပါတယ်။သူ့ပါဇက်ကထွက်လာတဲ့စကားလုံးမှန်သမျှအလိန်ညာကြီးပါပဲ
။ Democrat Party ရဲ့သမ္မတလောင်းတွေဖြစ်ဝင်ရောက်ရှင်ပြိုင်နေတဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ်Bernie Sanders နဲ့နိုင်ငံတိုင်းဝန်ကြီးဟောင်း Hillary Clinton တို့နှစ်ဦးကတော့အိန္ဒိယနာပြည်နယ်ရွေးချယ်ပွဲမှာအကြိတ်အနေဖြစ်နေပါတယ်။ Mrs. Clinton ကတော့အားလုံးတိုးတက်ဖို့အတွက်သူ့အနေနဲ့ဆောင်ရွက်ပေးသွားမှာဖြစ်ကြောင်းပြည်နယ်မဲဆွယ်စည်းရုံးပွဲမှာအခုလိုပြောသွားပါတယ
်။ My campaign is about breaking down all the barriers that stand in the way of individual Americans.
လူတူချင်းစီရှေ့ကိုတိုးတက်ဖို့တိုင်းပြည်ရှေ့ကိုတိုးတက်ဖို့မှာအဟန့်အတားဖြစ်နေတာတွေအားလုံးဖြိုချဖို့ကျွန်မအဓိကလှုံ့ဆော်နေတာပါ။အ
ိန္ဒိယနာပြည်နယ်ကပါတီတွင်းသမရလောင်းအကျိုးရွေးချယ်ပွဲနောက်ဆုံးသတင်းတွေအရ Republican Party ဘက်မှ Donald Trump ကအပြတ်အသတ်ထိတ်ဆုံးကပြေးနေပြီး Democrat Party ဘက်မှာတော့နိုင်ငံတိုင်းဝန်ကြီးဟောင်း Hillary Clinton ကရှေ့ကရှိနေပါတယ်ရှင
်။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုကမ္ဘာသတင်းလွတ်လပ်ခွင့်နေမှာသတင်းသမားတွေရဲ့အခြေအနေတိုးတက်မှုရှိလာပြီလားဆိုတာကိုလည်းကြည့်ကြရအောင်ပါ။သတင်းလွတ်လပ်ခွင့်ဆိုတဲ့အရာဟာအခြေခံကြတဲ့လူခွင့်ရတရဖြစ်တဲ့အကြောင်းနိုင်ငံတကာကသဘောတူကြေညာခဲ့ပြီးတဲ့နောက်25နှစ်ကြာလာတဲ့အခုချိန်မှာသတင်းသမားတွေအတွက်တော့တရားဝင်စင်စါဖြတ်တောက်မှုတွေဖိနှိပ်မှုတွေနဲ့ထောင်သွင်းအကျဉ်းချမှုတွေဒါမှမဟုတ်လောက်ကျန်တက်ဖြတ်ခံရမယ်ဆိုတဲ့ချိန်ချောက်မှုတွေကိုပါတိုးမြင့်ရင်ဆိုင်လာနေကြရပါတယ် VOA သတင်းတောက် Richard Green ရဲ့သတင်းလွှာကိုအခြေခံပြီးဦးဆောင်မိုးဝေကတင်ပြပေးထားပါတယ်ရှင
်ကမ္ဘာသတင်းမီဒီယာလွတ်လပ်ခွင့်နှစ်ပတ်လည်အစီရင်ခံစာမှာတဲ့ရင်လွတ်လပ်ခွင့်အခြေအနေဟာ12နှစ်အတွင်းအနေဆုံးအဆင့်ကိုကျဆင်းသွားတယ်လို့လူခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Freedom House အဖွဲ့ကပြောဆိုပါတယ်။ဒီလိုကျဆင်းသွားတဲ့အကြောင်းရင်းရဲ့နောက်ကွယ်မှာနိုင်ငံရေးရာဇဝတ်မှုကင်းတဲ့အကြမ်းဖက်ဖွဲ့စည်းတွေကြောင့်ဖြစ်ရတယ်လို့ဆိုပါတယ်။တစ်နှစ်အတွင်းတဲ့ရင်လွတ်လပ်ခွင့်အကျဆင်းဆုံးနိုင်ငံပေါင်း6နိုင်ငံတွေကနေ Freedom House အဖွဲ့ကရွေးထုတ်ပြတဲ့တန်းပြီကတော့အီဂျစ်နိုင်ငံဖြစ်ပါတယ်။Egypt တရင်သမားတယောက်ဖြစ်တဲ့ Khalid Dawood က
Our role is to provide objective and credible coverage of events that are
ကျွန်တော်ရဲ့မူကအီဂျစ်နိုင်ငံမှာအမှန်တကယ်ဖြစ်ပွားနေတဲ့အဖြစ်အပျက်တွေကိုခန်းခိုင်းလုံလုံနဲ့ဓမ္မဒိဋ္ဌာန်ကြားကြားတင်ပြဖို့ဖြစ်ပါတယ်။အဖြစ်အပျက်ကအမှန်တရားကိုသူ့အလိုလိုပြောပြနေတာပါ။အမှန်တရားတစ်ခုကိုဖန်တီးတင်ပြရဲဆိုတာသတင်းမီဒီယာမဟုတ်ပါဘူး။သတင်းသမားတွေမဟုတ်ကြပါဘူး။အီဂျစ်နိုင်ငံရဲ့စီးပွားရေးနိုင်ငံရေးပြဿနာတွေဖြေရှင်းနိုင်ဖို့အတွက်မီဒီယာကနေတဆင့်ဝါဒဖြန့်နာတွေလှုပ်ပေးနေလို့မရပါဘူး။
တည်င်းလွတ်လပ်ခွင့်ညင်းပယ်တဲ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်အများစုဟာစစ်မဲ့ပြိပခဖြစ်ပွားနေတဲ့နိုင်ငံတွေအဂတိလိုက်စားမှုတွေဖြစ်နေတဲ့နိုင်ငံတွေဖြစ်နေတာများပြီးအုပ်ချုပ်ရေးယိုယွင်းပျက်စီးသွားတတ်ကြတာများတယ်လို့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလီနော့စကီကပြောဆိုပါတယ်မြန်မာနိုင်ငံမှာလည်း2012-2013ခုနှစ်လောက်ကတည်တာတဲ့တည်င်းလွတ်လပ်ခွင့်တိုးတက်မှုတွေတွေ့ခဲ့ရပေမဲ့နောက်ပိုင်းမှာတော့အားပြော့သွားခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ကပြောဆိုပါတယ်အခုတက်လာတဲ့အစိုးရတဲ့အနေနဲ့စာနယ်ဇင်းသမားတွေနဲ့ပူးပေါင်းပြီးတော့စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်မှုရတော့အောင်လုပ်နိုင်ပါလိမ့်မယ်လို့လည်းဦးဖေမြင့်ကပြောပါတယ
်ကျွန်တော်တို့က2012-13လောက်မှာကျွန်တော်တို့လွတ်လပ်မှုတော်တော်လေးတိုးတက်လာခဲ့တယ်အခုနည်းနည်းလေးတန့်နေတယ်ဒါပေမဲ့လို့အခုကျွန်တော်တို့ကျွန်တော်တို့ကိုယ်တိုင်ရောကျွန်တော်တို့မီဒီယာမိတ်ဆွေတွေပေါ့နော်အဖွဲ့အစည်းတွေအဲပုတ်တူးချင်းသောမီဒီယာသမားတွေအဲညှိနှိုင်းပြီးတော့ပူးတွဲပြီးတော့ဆောင်ရွက်မယ်ဆိုရင်တော့နေစင်လူလက်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်မဲ့အခြေအနေအများကြီးရှိတယ်အခွင့်အလမ်းအများကြီးရှိတယ်လို့မြင်တယ
်။တည်င်းလူလက်ခွင့်မပေးတဲ့တည်င်းတွေကိုအမှောင်ချထားတဲ့အစိုးရတွေဟာအောင်မြင်မှုရတဲ့အစိုးရတွေမဖြစ်နိုင်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနမှကျင်းပတဲ့တည်င်းစာရှင်းလင်းပွဲမှာနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုပါတယ
်။ On World Press Freedom Day, we want to be clear.here from the podium
about the din lula khwin ni ma di american ngan jai un ji thana thrin sa shin lin we chin pa de sin min ga ni chino shin shin lin lin pyo chin na ga raw belo asu ya myo ma su belo be hai han re thauk thauk aw myin mu re si si thuro nai ngan da re go yong ki de atai lut lut lat lat pyo khwin ma pe bu nai ngan da re ye bwa re go yai khat de a phit pyet de sum phat jet de go si ja khwin ma pe nai bu lo nyin san me so yin aw myin ki myat de asu ya su bi su ko su ma pyo nai bu so da ba be လွတ်လပ်တဲ့သတင်းဌာနတွေမရှိတဲ့အတိုင်းပြည်သူပြည်အနေနဲ့ဘာမှကြွားဝါနေစရာမရှိသလိုသူတို့စီကစင်ယူစရာလည်းဘာမှမရှိပါဘူး သူတို့အတွက်အနာဂတ်အလားအလာကိုလည်းအောင်မြင်အောင်ဘယ်လိုမှမဆောင်ရွက်နိုင်ဘူးဆိုတာရှင်းပါတယ
်။အမေရိကန်နိုင်ငံသားဝန်ကြီးဌာနမှကျင်းပတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကတချိန်ကသူတို့ရေးသားခဲ့ကြတဲ့သတင်းတွေကြောင့်အနှောက်အယှက်ပေးခံနေရပြီးအခြေအနေတွေကထူးမလာဘူးလို့ပြောနေကြတဲ့သတင်းသမားတွေအပေါ်စိတ်ဝင်စားမှုရရှိခဲ့ပါတယ်။သူတို့ရဲ့အဖြစ်အပျက်အကြောင်းအရာတွေကို humanrights.org internet website ဆာမျက်နှာရဲ့ free the press ဆိုတဲ့ခေါင်းစဉ်အောက်မှာရှိတဲ့ Twitter လူမှုကွန်ရက်ပေါ်မှာဖော်ပြထားပါတယ်ခင်ဗျာ။
ဥစမိုးဝေဖြပြခဲ့တာပါအခုတခါတော့ NLD လွှတ်တော်ကိုယ်စားလှယ်တဦးကိုပါတီနဲ့လွှတ်တော်နှစ်ခုစလုံးကအရေးယူခဲ့တာဘာကြောင့်လဲဆိုတာပြောပြပေးပါဦးမယ် NLD ပါတီဘ ഹു ရခွင့်ပြုချက်မပါဘဲ UWSA ဝပြည်သွေးစည်းညီညွတ်ရေးအဖွဲ့ခေါင်းဆောင်တွေနဲ့ပန်ဆက်မှသွားရောက်တွေ့ဆုံခဲ့တဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစုထေးကို NLD ပါတီကရောလွှတ်တော်ဘက်ကပါအရေးယူခဲ့ပါတယ်ဦးစုထေးကတော့သူ့အနေနဲ့ UWSA ခေါင်းဆောင်ပိုင်းနဲ့ပုံကိုရေးအရာရင်းနှီးခဲ့ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမျက်မျက်ဆန်းဆန်းအကောင့်ထဲပေါ်လာစေဖို့ဆန္ဒဆော်ပြီးတော့တဦးတည်းဆောင်ရွက်ခဲ့တာဖြစ်တယ်လို့ဝန်ခံခဲ့ပါတယ်မြမတက်မတော်မှာဗိုလ်မှူးချုပ်အထိတာဝန်ယူခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစုထေးကိုကိုညာဝဲအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
် UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့ပန်ဆန်းမှာတွားတွေ့ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဦးစုထေးကို NLD ပါတီကအရေးယူထားတယ်လို့သိရပါတယ်ဘယ်လိုမျိုးအရေးယူထားပါသလဲခင်ဗျအ
ော်ဒီပါတီစီကနဲ့ပေါ့သူတို့ပါတီစီကမှာဟာဒီချိုးတင်မတင်ပြဖက်နဲ့ကိုယ်စားလှယ်အနေနဲ့တင်ပြခွင့်ဟိုတွားခွင့်မရှိဘူးအဲအဲအဲကြောင့်ပေါ့ကြီးစုံတဲ့ကြောင့်ပါတီရဲ့အရေးကြီးတောင်းကနေဟိုတနည်းရဆိုင်လိုက်တယ်
ဟုတ်ကဲ့
အဲ့တော့ပါ
အရေးကြီးတောင်းဝန်ဆိုတာကဘယ်ဟာကိုညွှန်းပြောကြလဲ
အရေးကြီးတောင်းဝန်ကကျွန်တော်တို့ဒီအဖွဲ့အစည်းတွေမှာ EC တို့ EC တောင်းဝန်ပေါ့အလုပ်မှုတောင်းဝန်ပြောတာပေါ့ဗျာလွှတ်တော်ကလည်းကျွန်တော်တို့ပါတီကိုကိုစားပြုပြီးရတာဆိုကြောင့်လွှတ်တော်ကမှပေးတဲ့ဟိုကော်မတီကြီးကတောင်းဝန်တို့နောက်တခါဟိုမျိုးနယ်ရဲ့ပါတီတောင်းဝန်တွေမှာလည်းအလုပ်မှုဆောင်တို့ခရိုင်တို့ပြည်နယ်တို့ကဘယ်မှာပဲပြည်ပြပေါ့ဒီဒီအလုပ်မှုဆောင်တောင်းဝန်တွေကိုကျွန်တော်တို့ကစားဆောင်ဝင်မရဘူးပေါ့စားဆောင်ဝင်မရှိဘူးပေါ့
ဟုတ်ကဲ့
ပါတီတောင်းအရေးကြီးတောင်းဝန်တွေကိုကျွန်တော်ကဟိုရယူလာတာမရှိဘူးငကိုတည်းကကျွန်တော်ကယူရိုးပါတီဝင်မယ်အ
ဲ့တော့ဒီလွတ်တော်ရဲ့တိုင်းသားရေးနဲ့ငင်းငန်းရေးဖော်ဆောင်မှုကော်မတီကနေပြီးတော့ဦးစိုးတေးကိုတောင်းဝန်ရက်ဆိုင်လိုက်တာမျိုးလားခင်ဗျဟ
ိုရက်ဆိုင်တာမဟုတ်ပါဘူးတက်ဟိုကျွန်တော်နေရာမှာအစားထိုးလိုက်တယ်ဦးပစ်တာခလိုက်ဆိုတာတာနာမျိုးနေရာပါပဲကျွန်တော်တို့ပြင်ပြနေရပဲဟိုသူအမက်ပြဆိုဒါအစီဝေးလုပ်မယ်သူ့ကိုကျွန်တော်အစီဝေးဖိုက်ချတာသူ့ကိုပေးတာလွှဲလိုက်ရတယ်ပေါ့
ဆိုတော့ဦးစိုးထေးကဒီ NLD ပါတီမတိုင်ခင်တုန်းကတက်မတော်မှာတာဝန်ထမ်းဆောင်ခဲ့တာလားခင်ဗျဟု
တ်ပဲဟုတ်ပါတယ်ဟုတ်ပါတယ်ဟောနောက်ဆုံး6မဲမှာပေါ့တက်မမှုပေါ့ဗျာ6မဲမှာ6မဲမှာကြတော့ကျွန်တော်ဂျွာမှုနဲ့လည်းနေဘူးတယ်ဂျွာမှုဆိုတာတက်မမှုရဲ့ကိုယ်ကဲမှုအောက်မှာပေါ့နေဘူးကအဲ့ဒီဒေသတွေကိုကျွန်တော်ကတာဝန်နဲ့ရောက်ဖူးပါတယ်ဟိုဂျွာမှုဘွားဘုံမှုကြီးဘွားတွေကဘုံမှုကြီးဘွားနဲ့လည်းရောက်ဖူးတယ်ဘုံမှုကြီးဘွားနဲ့လည်းရောက်ဖူး
အဲ့တော့ဒီနေဆက်ပေါ့ရှမ်းပြည်နယ်နဲ့နေဆက်မှာတာဝန်ကျတဲ့အချိန်မှာ UWSA တို့ NDAA တို့အဲ့လိုလက်နက်ကင်တပ်ဖွဲ့တွေနဲ့ရင်းနှီးမှုတွေရှိခဲ့တာမျိုးလားခင်ဗ
ျဆက်ဆံရေးကတော့အဲ့တော့ဒီထောက်လောက်ရေးဖွဲ့တွေပေါ့သူတို့ကလည်းဆက်ဆံတယ်ကျွန်တော်တို့ကတော့ဒီစစ်ရေးရပေါ့တိုက်ရွှေ့ပြောင်းနေပါလေအဲဒါမျိုးတွေကျွန်တော်တို့ကဆက်ဆံတယ်နောက်ဆိုကျွန်တော်တို့အဲ့ဒီအချိန်မှာနိုင်ငံဝန်ထမ်းတွေရှိတယ်ဒီသူတို့နေမြေမှာကျောက်ဆရာတို့ဆရာဝန်တို့ကျန်တဲ့ဝန်ထမ်းတွေရှိအဲ့ဒီဆရာအဲ့ဒီဝန်ထမ်းတွေရဲ့တက်တာချောင်းကြီးကြီးကိုကျွန်တော်တို့ကစစ်ဆေးပြီးလိုအပ်တာတွေဖြစ်စီပေးရတာပေါ့။ညာအဲ့ဒီလိုစစ်ဆေးရေးသွားတဲ့အခါမှာသူတို့ခေါင်းဆောင်ရတယ်ကျွန်တော်တို့ကိုဖိတ်ပြီးထမင်းတွေးတယ်။ဥပမာဆိုရင်ကျွန်တော်တို့ဥပောက်ယူလဲမှာအခုကတော့သူကတော့ဟိုပေါ်လစ်ဗျူရိုအမြဲတမ်းဖွဲ့ဝင်ပေါ့။အ
ဲ့တော့အခုလိုမျိုးပေါ့လေ NLD ပါတီကအရေးယူလိုက်တဲ့အပေါ်မှာဦးစိုးထည့်ရဲ့သဘောထားကဘယ်လိုရှိပါလဲ
။အဲဒါတော့စီကန်းကိုစီကန်းနဲ့ကြီးစုံတဲ့အတွက်အရေးယူတာတော့ဒါကျွန်တော်အနေနဲ့လက်ခံပါတယ်။
ပါတီရဲ့သဘောထားမပါဘဲနဲ့ဥစိုးတေးကဘာကြောင့်တူးချင်းသဘောဆန္ဒရအခုလိုဆောင်ရွက်ဖြစ်သွားပါသလဲ
။အဲဒီလိုလေကျွန်တော်တို့မဲဆန္ဒကော့ဂရိတ်မဲဆန္ဒနဲ့ဟိုနာမည်ပါပြောမယ်ဆိုတော့အင်းရှီရွာကဟိုကျွန်တော်မဲဆန္ဒရှင်တွေပေါ့ဦးငိမ့်မောင်ဆိုတာအာဥစိုးတေးငိမ့်ချမ်းကြီးကိုပထမဦးစားပေးပြီးတော့လုံးဒုတိယကတရားဥပဒေစိုးမိုးကြီးလုံးကျွန်တော်တို့လမ်းနေတရားတွေကတော့လက်ငံတော်ဘတ်ဂျက်နိုင်ငံတော်ချမ်းသာတော်နိုင်ငံတော်တွေလုပ်ပြပါအဲဒီလိုပေါ့ဒီလိုငင်းညာရေးကကျွန်တော်တို့အဲ့ဒီဦးငင်းမောင်ပါဝင်ပေါ့ကျွန်တော်တို့ပြည်သူအားလုံးကဒီငင်းညာရေးကိုလိုလားနေပါလေကျွန်တော်တို့ကိုယ်တိုင်ပါဝင်ပေါ့ဗျာကျွန်တော်ဆိုလဲအခုအသက်65ကျော်နေပြီပေါ့ကျွန်တော်မွေးလာတယ်ကလည်းအဲ့ဒီကေပြည်မှာမွေးလာတယ်ဆိုတော့ဟိုဒီတနတ်တန်တွေကျမှမွေးလာတော့ကျွန်တော်တို့မသေးခင်ဒီငင်းညာရေးဟာအဲ့ရမျိုးကျွန်တော်ကဖြစ်စေချင်လို့ဒီကဌာနစော်ပြီးသွားမိတဲ့သဘောပါမှားတော့ဒီလောက်ထိလည်းအရေးယူခံရလိမ့်မယ်လို့ကျွန်တော်အမျှော်လင့်ဘူးပေါ့ဗျာခေါင်းဆောင်တွေပါရီဥက္ကရာတို့အေးဒီတိုင်းပင်ကပုဂ္ဂိုလ်တို့တမနာကြီးတို့ကလည်းသူရဲ့မိခုံးတွေမှာလူတိုင်းပြစီရေး နော်ပထမဒုတိယငင်းချမ်းရေးဆိုဒီလိုသွားနေတာဒီတာဝန်တွေကိုကျွန်တော်ကဝိုင်းရံပေးတဲ့အနေနဲ့နောက်တော့ကျွန်တော်ရဲ့မဲဆန္ဒရှင်ပြည်သူတွေကနေပြီးတော့မှခိုက်စေတဲ့အလုပ်ကိုကျွန်တော်ကြိုတင်ပြီးတော့လေ့လာဖို့ချက်လက်ရှာဖို့အဲဒါမျိုးနဲ့သဘောမျိုးနဲ့ကျွန်တော်တာဝန်ယူပြီးတော့ကိုယ့်ဘက်ကိုတာဝန်ယူပြီးတော့ကိုလိုတဲ့အလုပ်ကိုတာဝန်ယူတယ်အဲဒီသဘောနဲ့သွားပါတယ်ဒီဝတ်ဒေတာမဟုတ်ပါနဲ့တခြားထောက်ချခြင်းဒေတာတို့ဒီသားတို့နောက်တစ်ခါကျင်းပြီးတော့ဆိုကျွန်တော်တို့ကော့ဂရိတ်မှာလည်းတနတ်တာမဆဲသေးဘူးလေဟိုဥကျော်တဲ့အဖွဲ့တို့နေရာတွေကိုတွားမယ်ဆိုပြီးတော့ကျွန်တော်ကော်မတီကိုတင်ထားပါလေဒါပေမဲ့ဘာမှပြန်မပြဘူးဒါလေးကိုကျွန်တော်သတိပဋ္ဌာန်းပေးလိုက်အခုခါကျတော့ဌာနစော်ပြီးတွားလိုက်တဲ့သဘောပါ
UWSA အဖွဲ့ကိုပန်ဆက်မှာတွားရောက်တွေ့ဆုံခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစုထေးကိုကိုညာဝဲအောင်ဆက်သွယ်မေးမြန်းခဲ့တာပါအခုသခိုင်းတိုင်းဆက်မှုဆောင်လူ့သမားတွေဘက်ကိုလည်းအလှည့်ပေးပါအောင်မရှင်စကိုင်းတိုင်းပရမျာဆက်မှုဆောင်မှာရှိတဲ့မြန်မာဘီနာပလိုင်ဝုဒ်ပရိုက်ဗိတ်ကွန်ပဏီလီမိတက်တစ်အချောတဲ့ဆက်ယုံကအလုတ်ထုတ်ခံရတဲ့အလုတ်သမားတွေကိုအလုတ်သမားအလုတ်ရှင်နဲ့အလုတ်သမားဝန်ကြီးဌာနတို့သုံးဖွင့်ဆိုင်ဆွေးနွေးခဲ့ကြပေမဲ့ပြည်လည်မှုမရခဲ့ပါဘူး။ပြီးခဲ့တဲ့နှစ်လကအလုတ်ထုတ်ခံထားရတဲ့အလုတ်သမား100ကျော်ရဲ့အလုတ်သမားအခွင့်အရေးအတွက်နေပြည်တော်ကိုချီတက်နေပေမဲ့ဒါဟာအစိုးရတစ်ကိုအားကိုးပြီးအလုတ်သမားရပိုင်ခွင့်အတွက်တောင်းဆိုထားတာဖြစ်ပါတယ်လို့လည်းအလုတ်သမားတွေဘက်ကပြောနေတာပါ။အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရရှင်။
စကိုင်းတိုင်းသိချောတဲ့စိတ်ယုံကအလုသမားတရားကျော်ကိုအလုထုတ်ပစ်လိုက်ပြီးတဲ့နောက်အလုရှင်အလုသမားအလုသမားဝန်ကြီးဌာနသုံးဖွဲ့ဆိုင်ဆွေးနွေးပွဲကိုစကိုင်းမြို့ဗဒမြားဆက်မှုဆောင်မှာမေလ3ရက်နေ့ညနေပိုင်းမှာစတင်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲမှာအလုရှင်ဘက်ကဘာကြောင့်အလုထုတ်ပစ်ခဲ့တယ်လဲဆိုတဲ့အကြောင်းကိုဆွေးနွေးခဲ့ပေမဲ့အလုသမားတွေဘက်ကတော့ဒါဟာမတရားဆွဲဆိုချက်တာဖြစ်တယ်ဆိုပြီးတက်တေနဲ့ခြေပဖို့အတွက်ပြောဆိုခဲ့ရမှာဆွေးနွေးပွဲပြက်ခဲ့ရတဲ့အကြောင်းအလုသမားခေါင်းဆောင်ကိုနင်းအောင်ကပြောပြပါတယ်
ဒီတော့ကျွန်တော်တို့ကိုတိုက်ကုန်းမာရီယာရောအမိကြတာရှိတယ်လေဒီအလုံးမားလုံးကိုလုတ်ပြန်ထားလိုက်တာတို့တော့ဘုံရကလေးတုံးကျင်နဲ့တုံးကျင်အဆက်ရှိတဲ့လူတွေတော့ကျော်ကျစ်ပြေလုတ်ထုတ်စီဆိုပြီးတော့မိကြတာရှိတယ်ကြာကျွန်တော်တို့ကဒီကနေ့ဆွေးနွေးနေတဲ့ဘက်မှာခေါင်းဆောင်တွေပြောခဲ့တာကဥရရောက်လို့ရှိရင်အလုံးမျိုးဘုံရကလေးတုံးကျင်ဆိုလို့ရှိရင်ကျော်ကျစ်ကလည်းမှမယူဘူးအကုန်လုတ်ထုတ်သွားမယ်ဆိုပြီးပြောလိုက်တယ်ခဲအားကြောင့်ဘုံဝင်ကြီးကလက်ခံတယ်ပေါ့ဒီအဲ့ဒီကလုတ်ရှင်ရကျတော့အဲဘုံရကလေးနဲ့ပတ်သက်လို့ဘယ်စစ်စစ်တယ်မလဲဆိုပြီးတော့ဝင်ကြီးတို့တောင်းဆိုလိုက်တဲ့ဆီမှာဝင်ကြီးကလောက်ရှော့ပြန်တော့ဆိုလို့ဒီမှာလောက်ရှင်ကထားကြတာမျိုးမရှိဘူး။အဲကောင်စီအမိန့်ကိုပဲကျွန်တော်တို့ဆောက်ပါတော့မယ်ဆိုတာလောက်ရှင်ကပြောတယ
်။အလို့ရှင်ဘက်ကရောလောက်သမားဝင်ကြီးဌာနဘက်ကတာဝန်ရှိသူတွေကပါနှစ်လကြာတဲ့အထိဖြည့်ရှင်းပေးမှုမရှိတာကြောင့်ပြီးခဲ့တဲ့ AB လကွန်ပိုင်းကစတင်ပြီးခြိတက်ခဲ့ကြရမှာမေလ3ရက်နေ့မှာတော့ကူမဲမျိုးကိုရောက်ရှိလာပြီဖြစ်ပါတယ်ကူမဲမျိုးဝင်မှာအုတ်ချိုရီအာနာပိုင်တွေကအလုသမားတွေကိုတားဆီးခဲ့ပေမဲ့အလုသမားတပိတ်ကတော့ရက်နာတာမျိုးမရှိခဲ့ပါဘူးကူမဲဖုန်ကြီးကြောင်းများကိုလည်းဖိအားပေးထားတဲ့အတွက်တဲခေါ်ခွင့်မရတာကြောင့်ကူမဲတင်းကြီးစည်းရဲ့များမှာအိတ်ဆက်နေကြရပါတယ်ဒီလိုသမားတပိတ်ဟာတရားဥပဒေစိုးမိုးရေးလုပ်ငန်းခွင်မှာအလုပ်ပြန်လည်ရရှိရေးနဲ့အလုရှင်အလုသမားအစိုးရအလုသမားဝန်ကြီးဌာနတို့သုံးဖွဲ့ဆိုင်ဖြည့်ရှင်းပေးမှုကိုလိုလားတာကြောင့်အခုလိုမျိုးခြိတက်ခဲ့ရတာဖြစ်တယ်လို့ပြောပါတယ်သူတို့ရဲ့သဘောထားထုတ်ပြန်ချက်အရကတော့ရန်ကုန်မှာအမျိုးသားရေးခေါင်းစဉ်အောက်ကနေအထွေထွေသပိတ်ဆင်နွှဲမယ်ဆိုတဲ့ကောလာဟလတွေရှိနေတဲ့အတွက်ဒီကိစ္စကိုသူတို့ပူးပေါင်းပါဝင်မှာမဟုတ်တဲ့အကြောင်းနဲ့ NLD အစိုးရတစ်ကိုဆန့်ကျင်တဲ့သဘောမဟုတ်ပဲအားကိုးပြီးတော့သူတို့ရဲ့ပြဿနာဖြေရှင်းပေးဖို့တောင်းဆိုရခြင်းသာဖြစ်တယ်လို့လည်းဆက်ပြောသွားပါတယ်
လတော်ရန်ကုန်မှာအထွေထွေသပိတ်ပြုလုပ်မယ်ဆိုတဲ့သတိကကျွန်တော်တို့နဲ့လုံးဝမသက်ဆိုင်အောင်လုပ်ဆောင်ကြပါမလားကျွန်တော်တို့ကသာလို့ဒီမှာတို့ညီတူကျွန်တော်တို့အနေနဲ့လည်းကောက်ွက်ဆိုးချပါလေဆိုတော့ပြောပြခြင်းဖြစ်ပါတယ်ဟုတ်ကဲ့ဒီလက်ရှိဟိုပေါ့အမျိုးချစ်ဆိုတဲ့ကောင်းရောက်ကနေပြီးတော့ဟိုအထွေထွေသပိတ်ပြုလုပ်မယ်ဆိုတဲ့ပုံပေါ့
အလုသမားတွေဟာနှစ်လကြာတဲ့အထိအလုလက်မဲ့ဖြစ်နေတာကြောင့်စားတော့ရေခက်ခဲနေပြီးနို့စုပ်ကလေးတွေနဲ့အတူနေပူပူမှာဖက်နှက်တွေပြက်ပြီးခြိတက်နေရပေမဲ့သူတို့ရဲ့ရီမန်းချက်တိုင်းဆက်လျှောက်သွားမယ်လို့ဆိုပါတယ်သူတို့ကတော့ရောက်တဲ့မြို့ရွာတွေကဖုန်ကြီးကျောင်းတွေကနားခိုခွင့်ပေးထားပြီးလမ်းကပီသူတွေလူမှုကွန်ရက်ရေးအဖွဲ့တွေကတက်နိုင်တဲ့လောက်အစားအသောက်တွေပေးဝေခဲ့တယ်လို့ဆိုပါတယ်ထွက်လာကလေးကအတားစီပေါင်း5ကြိမ်တည်းမနဲ့ကြုံခဲ့ရပေမဲ့သူတို့ပြဿနာကိုဖြေရှင်းပေးဖို့အတွက်အစိုးရတစ်စီကိုအားကိုးတောင်းဆိုဖို့အတွက်ခြိတက်လာရခြင်းဖြစ်တယ်လို့လည်းအလုသမားတွေကဆိုပါတယ်
မအေးမှာစုံစမ်းတင်ပြခဲ့တာပါတော်တာရှင်တွေအခုနားဆင်နေရတာကတော့ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ည ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာမင်းတခင်ပါရှင်ဘူယိုအမေရိကန်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2016ခုနှစ်မေလ4ရက်ဗုဒ္ဓဦးနေမနက်ပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ2432နဲ့40တို့ကနေပြီးတော့ပဲဆက်လက်နားဆင်နိုင်ကြပါရဲ့ရှင်။ဒီအချိန်ပိုင်းတွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူတိုက်ရိုက်လေးလိုင်းဆွေးနွေးကန်ပြန်လည်ထုတ်လွှင့်ချက်မှာတော့
အောက်ချီဝန်တန်းနေလာဇာရီယာဘာမှဟိုသုံးလို့မလောက်တဲ့အနေထားဖို့ရှိတာပေါ့နော်ဆိုတော့အဲ့ဒါတွေတပြင်းကြီးတပြုံကြီးဖြစ်နေတဲ့အချိန်မှာ ID လိုက်စားမှုတက်
တရင်စာဆရာဦးစီသူအောင်မြတ်မှာအစိုးရတည်းရဲ့အုပ်ချုပ်မှုတလာတာအတွင်းအစိုးရဆောင်ရွက်ချက်တွေကသဘောကျစရာအချက်မကျစရာအချက်တွေအကြောင်းဆွေးနွေးထားတဲ့တိုက်ရိုက်လေးလိုင်းကိုစောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်ဒီလိုအစီအစဉ်တွေကမှအခုရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်မတွေကိုဥကျော်ဇန်သားကမူလဆောင်ပါရှင်ရဲ့အာဘော်မပြက်ကောက်နှုတ်စူးစီးတင်ဆက်ပေးထားတာကိုနားဆင်ရအောင်ပါရှင်
A tale of two mega dams, Burma and Borneo. ရေလောင်တမန်ကြီးနှစ်ခုအကြောင်းဆိုတဲ့ကောင်းစဉ်နဲ့ Edith Mironti ရေးသားထားတဲ့ဆောင်းပါးကို The Arrow ဒီမှာဖတ်ရပါတယ်။မလေးရှားနိုင်ငံ Borneo ကျွန်းဘက်က Sarawak ပြည်နယ်မှာတရုတ်အပါဝင်ပြည်ပရင်းနှီးမြှုပ်နှံသူတွေအကျိုးအများရှိစေမဲ့ Baran ရေလောင်တမန်ကြီးတိဆောက်ရေးစီမံကိန်းကိုမြေအသိမ်းခံရအခွင့်အရေးချိုးဖောက်ခံရတဲ့ဒေသခံတိုင်းရင်းသားတွေကန့်ကွက်ကြပါတယ်။သဘာဝပတ်ဝန်းကျင်ထိမြင့်ရေးသမားတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပါဒီကိစ္စကိုစိတ်ပါဝင်စားလာရပြီးတဲ့နောက်ဒီစီမံကိန်းကိုရဆိုင်လိုက်ပါတယ်။အစိုးရသစ်တက်လာပြီးဒီစီမံကိန်းကိုလုံးဝဖျက်သိမ်းပြီးတော့သိမ့်ပိုက်ထားတဲ့လက်မျိုးတွေကိုဒေသခံတွေစီပြန်ပေးလိုက်ပါပြီ။ဒီစီမံကိန်းစတင်လာပုံကန့်ကွက်ပုံတွေဟာမြန်မာနိုင်ငံကမြေဆုံစီမံကိန်းရဲ့ဖြစ်စဉ်နဲ့တူညီနေပါတယ်။ဒါပေမဲ့ကွဲလွဲတာကတော့နောက်ဆုံးအပိုင်းဖြစ်ပါတယ်။ Sarawak ပြည်နယ်အစိုးရသစ်တက်လာတော့ Baran စီမံကိန်းကိုလုံးဝရဆိုင်ပစ်ဖို့မတ်လ27ရက်နေ့ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သို့တော်လည်းမြေဆုံစီမံကိန်းရဲ့အလားအလာကတော့မရေရာသေးပါဘူး။ NLD အစိုးရရဲ့အဆုံးဖြတ်နဲ့ပြန်စခြင်းလဲစနိုင်ပါသေးတယ်။မြေဆုံရေကာတာရောက်မြမအသက်သွေးကျော်အေယာဝတီမြကြီးထိခိုက်ပျက်စီးသွားနိုင်တယ်လို့ထွက်သမျှစွန့်အင်ကလည်းတရုတ်နိုင်ငံကိုသွားမှာဖြစ်ပါတယ်။ဗရန်မြေကာတာရဲ့အကျိုးအမြတ်ဟာလည်းမလေးရှားစက်မှုလုပ်ငန်းရှင်တွေခြားစပ်ပျက်စီးနေတဲ့နိုင်ငံရင်းသမားတွေအတွက်သာဖြစ်ပါတယ်။အဲကြောင့်ဒေသခံတိုင်းရင်းသားတွေအောက်ခြေ NGO အဖွဲ့အစည်းတွေပြည်တွင်းပြည်ပသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသမားတွေကဒီစီမံကိန်းကိုပိတ်ဆို့ကန့်ကွက်ကြတာဖြစ်ပါတယ်။ Hydro Tasmania လို့ခေါ်တဲ့ Australia Company ဟာဒီစီမံကိန်းရောက်ဥစွာနှုတ်ထွက်သွားခဲ့ပါတယ်။အဲဒီနောက် Sarawak ပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်တဲ့သစ်ထုတ်လုပ်သူနာမည်ဆိုးသထေးကြီးပြုတ်ကျသွားပြီးတဲ့နောက်အစ်စ်တက်လာတဲ့ဝန်ကြီးချုပ်က2014မှာစီမံကိန်းကိုရပ်ဆိုင်ပြီးအခု2016မတ်လ27ရက်နေ့မှာလုံးဝဖျက်သိမ်းလိုက်ပါတယ်။လက်မြေတွေကိုဒေသခံတိုင်းရင်းသားတွေစီပြန်ပေးဖို့ဆုံဖြတ်လိုက်ပြီးဖြစ်ပါတယ်။မြန်မာပြည်မြေဆုံရေကာတာစီမံကိန်းဆန့်ကျင်သူတွေလည်းမလေးရှားရဲ့ဥပမာလိုမျိုးမျှော်လင့်နိုင်ပါတယ်။ဘော်နီယိုကျွန်းကဒီဖြစ်ဟာမြန်မာနိုင်ငံအစိုးရသည်အတွက်နမူနာဖြစ်စေပါလိမ့်မယ်။ဒေသတွင်းလျှက်စစ်စွန့်အင်လိုအပ်ချက်အတွက်ဆရာဝတ်မှာကောမြန်မာနိုင်ငံမှာပါရွေးစရာနည်းလမ်းတွေအများကြီးရှိပါတယ်။နေစွန့်အင်လေစွန့်အင်အသေးစားရေလောင်တမန်တွေအပြင်ကန်လွန်သဘာဝတံငွေတွေလည်းပဲအရှံပဲပေါ်များတာဖြစ်ပါတယ်လို့ရေးသားထားပါခင်ဗျာမြန်မာ to break seal relation with Bangladesh မြန်မာနိုင်ငံဟာ Bangladesh နဲ့ ETS ဆက်ဆံရေးကိုဖျက်သိမ်းမယ်ဆိုတဲ့ခေါင်းစဉ်နဲ့ Dhaka Tribune မှာရေးသားထားတာကိုလည်းဖတ်ရပါတယ်မြန်မာအစိုးရသည်ဟာ Bangladesh နဲ့ကောင်းမွန်တဲ့ဆက်ဆံရေးဆက်လက်ထားရှိဖို့လိုလားတယ်လို့လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအတွင်းမှုကပြောကြားခဲ့ပါတယ်ယခင်အစိုးရနဲ့ဆက်ဆံရေးတော့အေးဆက်မှုရှိခဲ့တယ်လို့လည်းသူကယူဆပါတယ်အခုအခါဆက်ဆံရေးကောင်းအောင်လုပ်ဖို့အတွက်အတားအဆီးတွေကိုချက်ချင်းဖယ်ရှားပစ်ဖို့တော့အခက်အခဲတွေ့ပါလိမ့်မယ်။သို့တော်လည်းပဲနှစ်နိုင်ငံစလုံးကပြိုင်တူကြိုးပမ်းရမှာဖြစ်တယ်လို့ဆိုပါရယ်။နှစ်နိုင်ငံနယ်စပ်စစ်လေ့ကျင့်မှုတွေဟာအဓိကပြဿနာတွေဖြစ်ပါတယ်။1962ခုဗိုလ်ချုပ်နေဝင်အာဏာသိမ်းပြီးတဲ့နောက်ကျင်းမြောင်းတဲ့အမျိုးသားရေးစိတ်ဓာတ်နဲ့နှစ်နိုင်ငံဆက်ဆံရေးအခြေအနေကိုပြောင်းလဲပစ်ခဲ့တယ်လို့လည်းသူကဆိုပါရယ်။အစိုးရသစ်လက်ထက်မှာတော့အဆင်ပြေသွားပါလိမ့်မယ်လို့မျှော်လင့်ပါရယ်။ဘင်္ဂလားဒေ့ရှ်တရုတ်အိန္ဒိယမြန်မာနိုင်ငံတို့ဟာအခုခါကိုကတာကနေခူမင်းအထိလမ်းဖောက်ဖို့စီစဉ်နေကြတာပါပြဿနာဟုသမျှကိုငင်းငင်းကြမ်းကြမ်းအဖြေရှာသွားမယ်ငင်းကြမ်းစွာအတူရှင်တွဲနေထိုင်ရေးမူငါးချက်အတိုင်းလိုက်နာကျင့်သုံးမယ်လို့အသက်90အရွယ်ရှိပြီဖြစ်တဲ့စစ်သားဟောင်းနိုင်ငံရေးသမားကြီးဥတည်ဦးက
ဆိုပါတယ်သူဟာဘင်္ဂလားဒေ့ရှ်စစ်ပွဲကာလတုန်းကဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာတပ်မှုဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်ယခင်စစ်ဆိုတာဟာအရာရာကိုစီရေးစုတော်ကရှုမြင်ပြီးသူတို့ကနိုင်ငံရေးနီးနဲ့တွဲခေါ်စဉ်းစားတဲ့အတွက်သိတ်ကွာချတယ်လို့ NLD ဗဟိုအလုံးမှုဆောင်ဖွဲ့ဝင်သူဖြစ်သူဦးညံဝင်းကလည်းဆိုပါတယ်တကယ်တော့နိုင်ငံသားရဲ့မူဝါဒဟာအရင်တိုင်းရှိနေမှာဖြစ်ပေမဲ့လုံနီးကိုင်းကြီးကတော့အစိုးရတစ်ခုနဲ့တစ်ခုမတူကွဲလွဲလို့လည်းပြောကြောင်းညှိတာထားပါခင်ဗျာ
ဥကျော်ဇန်တာကောက်နှုတ်တင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေနားဆင်ခဲ့ရပြီးတဲ့နောက်အခုဆက်လက်နားဆင်လေ့လာကြရမယ်အမေရိကန်စတိုင်အီဒီယန်သုံးမိနစ်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီကိမ့်တင်တင်ပြမယ်အီဒီယန်အသုံးက
All over but the shouting
ဖြစ်ပါလေစာလုံးပေါင်းက A L L O G A A L O O V E R O V E R ကုံတွန်သွားတာပြီးဆုံးသွားတာကြော်သွားတာ B U T but ကဒါပေမဲ့ T H E the S H O U T I N G shouting က or hit တာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အထည်ပဲကအားလုံးတော့ကြော်လွန်သွားပြီးအော်ရာပဲကြံနေတော့လေဆိုတာပါပဲဒီအသုံးကတော့အာကစားပွဲကန်ဒီဆင်းသက်လာတာပါအာကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်သိနေပြီးပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကြံနေသေးတယ်ဆိုတာကိုယူညွှန်းတာဖြစ်ပါတယ် EDM အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနေပြီးတဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကို
The home team is very strong and has good teamwork. So it's all over but the shouting. They will win this match.
တီကြတာကြိုပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် ADM အသုံးအရာဘယ်လိုပြောမလဲ
All over but the shouting
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American style မနေ့ကအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချခဲ့တာပါ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာအစီအစဉ်တွေကို Radio အသံဖိုင်နဲ့ရော Video file ဖြစ်နေပါ VOA ရဲ့ Internet စာမျက်နှာမှာလည်းပြန်ပြီးတော့လေ့လာနိုင်ကြပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ကြရမယ်အင်္ဂါနေ့ညကဓာတ်ရိုက်လေးလိုက်အစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါတော့မယ်ကိုအောင်လွင်ဥက္ကမကထာပြုပြီးထုတ်လုပ်သူမတ်စုမနဲ့တူတင်ပြပေးထားပါတယ်ရှင်နားဆင်ကြည့်ကြရအောင်ပ
ါတော်ရှင်မြခင်ဗျာအနေရီကဥဆောင်ပြီးတော့အစိုးရတစ်တာဝန်ယူလာတာအခုဆိုရင်တလားရှိသွားပါပြီအစိုးရတာဝန်ယူတဲ့ဒီတလားတာကာလအတွင်းမှာနိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းမှုကြိုးပမ်းတာအစတကြံတွင်းမှာစီးပွားရေးမန်တက်ဆောက်တာကိုတာမြစ်တာအဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်ဆိုတော့ဒီအစိုးရအသစ်ဖြစ်နေတာဝန်ယူခဲ့တဲ့တလတာကာလအတွင်းမှာဆောင်ရွက်ခဲ့တဲ့အထက်ကသဘောကျစရာသဘောမကျစရာဘာတွေရှိမလဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးကတော့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဝီယာသုံးသက်ချက်တချို့ကိုအရင်ဆုံးကြားချင်ပါတယ်ဟိုအရင်ဆုံးကတော့ကျွန်တော်တင်းစားဆရာဦးစီသူအောင်မြင့်ကိုလှည့်ပေးချင်ပါတယ်ဟိုတလဆိုတဲ့အချိန်ကဘာမှတော့မကြသေးပါဘူးဒါပေမဲ့လည်း NLD ဆိုရကထူးထူးခြားခြားလုပ်ခဲ့တာတွေတော်တော်များလည်းတွေ့ရပါတယ်ဆိုတော့ဒီထဲမှာပြောစမှတ်ဖြစ်လာအောင်ဘယ်လိုကိစ္စမျိုးပြောနိုင်မလဲဆရာ
အဓိကကတော့နိုင်ငံရေးအကျဉ်းသားတွေလွတ်ပြေးတဲ့ကိစ္စကတော့ဒါကောင်းပါတယ်ဒါပေမဲ့လည်းတကယ်တကယ်ကြရင်တော့တမတော်နဲ့ညှိနှိုင်းပြီးတဲ့အခါကျရင်သူကအထွေထွေလွတ်ငင်းချမ်းသာခွင့်ကိုသူပေးရအောင်ပါလေဒါပေမဲ့အဲ့ဒီဥစ္စာကိုတော့သူမလုပ်နိုင်သေးဘူးပေါ့နော်ဆိုတော့အခုလောလောဆယ်ဒီတလတာအတွင်းမှာလုပ်ခဲ့တဲ့ဟာတွေကိုပြန်ခြုံငုံသုံးသပ်ကြည့်ရင်ဟိုအစားအလားလာကောင်းတယ်လို့တော့ပြောလို့ရတာပေါ့ဒါပေမဲ့စင်ခေါ်မှုတွေပြဿနာတွေကတော့အများကြီးရှိနေတာကိုဒီအစမှာပဲကျွန်တော်တို့တွေ့နေရပါတယ
်ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဒီတိုင်းသားနိုင်ငံရေးသမားတူဖြစ်တဲ့ပိုမျိုးသားဖွဲ့ချုပ်ကဥက္ကဋ္ဌ ခွန်မြင့်ထွန်းကိုလည်းကျွန်တော်တို့လှည့်ပေးခြင်းပါတယ်ဥခွန်မြင့်ထွန်းခင်ဗျအခုဒီတလတာကာလအတွင်းမှာဒီ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေထဲမှာဟိုဟိုအားရစရာကျေနပ်စရာဟိုသဘောမတွေ့စရာတွေဘာတွေများရှိလဲခင
်ဗျကျွန်တော်တို့ကတော့ဒီရန်နဲ့ပတ်သက်ရင်ဒီတလတာဆိုတဲ့နေရာမှာတော့တကြံလိုရုံးပိတ်ရက်တွေလည်းရှိခဲ့တယ်နောက်တချို့ဒီပြည်နယ်တိုင်းဝန်ကြီးအဖွဲ့တွေကလည်းကြမ်းကြင်ကြားလည်းရပ်ပိုင်းပဲရှိသေးတဲ့အကြောင်းကိုဒီလှုပ်ဆောင်ချက်တွေကိုအကဲဖြတ်ဖို့ကတော့နည်းနည်းစောပါတယ်ဒီသို့တော်လည်းပဲဒီ NLD အစိုးရအနေနဲ့ကတော့ဒီလိုအကန့်တတ်တွေများတဲ့ကြားရရပဲဆောင်ရွက်နေတဲ့နေရာမှာဒီငင်းငင်းတိဆောက်မှုကိုတော့ဒါအောင်မြင်အောင်ဆောင်ရွက်နိုင်မလို့ကျွန်တော်တို့ယုံကြည်ပါတယ်ကျွန်တော်တို့မြင်တဲ့ဒီထင်ရှားတဲ့ဟိုတိုးတက်မှုပေါ့လေတိုးတက်မှုတွေအနေနဲ့မြင်ရတာကတော့ပထမတစ်ချက်ကတော့ဒီနိုင်ငံတော်အတိုင်းအမြံပုံကိုလိုကိစ္စမျိုးတွေမှာလိုအပ်တဲ့လုပ်အပိုင်ခွင့်အာဏာကို2008ဖွဲ့စည်းဖို့အခြေခံဥပဒေပေါင်းလဲကနေပြီးတော့ပဲရယူဆောင်ရွက်နိုင်ခဲ့တာကိုတို့တွေ့ရပါတယ်နောက်ဒီလွတ်တော်တရားချင်းစီကဖြစ်စေလွတ်တော်200ပေါင်းပြည်သူလွတ်ပြည်တော်စုလွတ်တော်အနေနဲ့ဖြစ်စေကျော်တော်ရရဲ့ဒီအာနာဇက်ကိုအသုံးပြုပြီးတော့ပြည်ပြင်ပြောင်းလဲရေးကိုဒီတွားနေတယ်ကျွန်တော်တွေ့ရတယ်နိုင်ငံရေးကျင်းသားတွေလှုပ်ပြေးတာတို့ခုကြည့်ကျွန်တော် judicial reform ပေါ့လေမလို့အတောက်တဲ့ဒီဥပဒေတွေပယ်ဖြည့်ရေးတို့ဒါလုံနေတာမျိုးတွေကိုတော့ကျွန်တော်တို့ဒါဟိုတိုးတက်မှုတည်ရတယ်ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဆွေးနွေးပွဲအတွက်ဒီတော်တက်ရှင်တချို့ပေးထားတဲ့စာတချို့ကိုလည်းပဲဖော်ပြပေးခြင်းပါတယ
်ဟုတ်ကဲ့သူကတော့မကွေးကဦးရဲ့တင်ပါရှင့်နိုင်ငံအများစုကတော့မိမိအစိုးရတည်လက်ထက်အတွင်းအကောင်းမွန်ဆုံးဆောင်ရွက်ပါမယ်လို့ပြောဆိုပြီးတော့ပြည်သူတွေရဲ့မဲဆန္ဒတွေကိုယူခဲ့ပြီးအုပ်ချုပ်ခဲ့ကြသည်မှလည်းအမှန်ဖြစ်ပါတယ်တဲ့။သို့တော့လက်တွေလှုပ်ဆောင်မှုမရှိခြင်းတွေလှုပ်ဆောင်မှုအားနည်းချက်တွေအများကြီးပြည်သူလူထုမှာတော့ခံစားခဲ့ကြပါတယ်။ဒီကနေ့2015အထွေထွေရေးကွက်ပွဲနဲ့တက်လာတဲ့ဦးထင်ကျော်ဦးဆောင်တဲ့မြန်မာနိုင်ငံအစိုးရတည်လက်ထက်ပြောင်းလဲချိန်တန်ပြီလို့ရွေးကောက်ပွဲကြေညာစရမ်းမှာအမှတ်စဉ်၄အရပြည်သူလူထုရဲ့လွတ်လပ်စွာလုံခြုံစွာဖွံ့ဖြိုးတိုးတက်ရေးဆိုတဲ့အချက်ကိုအကောင့်ထဲပေါ်ဆောင်ရွက်ခဲ့တဲ့အစိုးရတည်ရဲ့နိုင်ငံရေးအကျဉ်းသားများကို2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်ပေးလိုက်နိုင်ခြင်းဟာလည်းပြည်သူ့ဘဝများအတွက်အစွမ်းကုန်ဆောင်ရွက်ပေးလိုက်ခြင်းဖြစ်ပါတယ်အကောင့်တကအကောင့်ဆုံးဆောင်ရွက်ချက်ဖြစ်ပါတယ်လို့ရထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ကဒီအစိုးရဆိုတဲ့နေရာမှာဒီဘိုးအစိုးရတယ်မဟုတ်ဖ ೇನೆ ဒီတိုင်းနဲ့ပြည်နယ်အစိုးရတွေလည်းဟိုပါဝင်ပတ်သက်နေတယ်ဆိုတော့ဟိုဒီရန်ကုန်တိုင်းဝန်ကြီးချုပ်ကဒီစီးပွားပြည်ထောင်မန်တက်တွေစောက်တာကိုကန့်သက်တဲ့ကိစ္စတွေကလည်းပဲဟိုတော်တော်ပြောဟိုလူတွေကြားထဲမှာတော်တော်အတန်ထွက်ခဲ့ပါတယ်တချို့ကတော့ဒီကိစ္စ stand ထွင်တာဆိုပြီးတော့မြင်နေအမြင်တွေလည်းရှိကြပါတယ်နောက်တစ်ခါဒီအားကြီးလိုက်စားမှုတိုက်ဖြတ်ဖို့ရည်ရွယ်ပြီးတော့လက်ဆောင်ပေးတာယူလာတွေမှာတမိုးလျှော့ချသတ်မှတ်တာမျိုးတွေလည်းရှိပါတယ်ဒါပေမဲ့တချို့ကဒီနေရာမှာမေခွန်းထုတ်တာလည်းရှိပါတယ်ဒီအခွင့်ဒုက္ခနေလို့စစ်တပ်လိုအာဏာပိုင်ဖွဲ့စည်းမျိုးတွေကြာရင်ရောဒီလိုကိစ္စတွေကထိရောက်နိုင်မှာမလားဆိုတဲ့မေခွန်းမျိုးတွေလည်းရှိပါတယ်ဆိုတော့ဟိုဆရာဦးစီစုအောင်မြင်ဒီလိုအပြောင်းလဲတွေရောဒါဟိုတချို့ဝေဖန်သူတွေပြောကြတယ်လို့ဒါဟိုအပေါ်ယံကိစ္စမျိုးလား
အဓိကကတော့ဒီအဂရိလိုက်စာမှုတက်ဖြစ်ရေးကိစ္စကတော့ရုပ်ကိုလောက်ရမယ့်ကိစ္စပါပဲ။အဲဒါပေမဲ့အခုဒီရပိုင်းပဲရှိတယ်ဆိုတော့ဟိုကျွန်တော်တို့လည်းဒါဝေဖန်ရတာနည်းနည်းတော့ခက်တာပေါ့နော်။ခက်တယ်ဆိုတာကအဂရိလိုက်စာမှုကကျွန်တော်တို့ဒီမှာဘယ်လောက်ထိဖြစ်နေသလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့မှဘယ်လိုလုပ်မလဲဆိုတာကိုဟိုပြန်ပြီးတော့သုံးသပ်ရမယ့်ကိစ္စပါ။ဒီမှာဘယ်လောက်တောင်ဖြစ်နေသလဲဆိုတော့ပြိတ်ပြီးတော့ဟိုမှကြီးကျယ်တဲ့အဲဒီအစိုးရအရာရှိကြီးတွေအရင်ဆုံးဆင်တာဝန်ကြီး level တို့ပေါ့အကုန်လုံးပေါ့နော်။ဒီမှာတော့တစ်ဖက်ကလုပ်ငန်းရှင်ကြီးတွေသူတို့တွေရဲ့အဂရိလိုက်စာမှုအပြန်အလှန်လက်ပြလိုက်ယူလို့မှုကပို့ပြီးတော့မြင့်မာတယ်တိုင်းပြည်ဘဏ္ဍာငွေတွေပို့ပြီးတော့ဆုံးရှုံးတယ်ဒါပေမဲ့အောက်ခြေမှာဖြစ်နေတဲ့ပြဿနာအဲ့လိုမဟုတ်ဘူးရုံးလုပ်ငန်းသုံးတဲ့ပစ္စည်းတွေမလုံလောက်တာတွေရုံးသုံးကြီးမလုံလောက်တာတွေအခုဌာနဆိုင်ရာတွေသွားရင်ဘာမှမရှိဘူးအဲ့လိုမျိုးတွေသူတို့တွေကခုဖာသာကိုဖန်ပြီးရတဲ့ကိစ္စတွေရှိတယ်ပြီးတော့မှနောက်အောက်ခြေဝန်ထမ်းတွေလာစားတွေကကျွန်တော်တို့တို့တိုင်းပြည်မှာပြသူတို့ရမယ်ဆိုတာတော်တော်လေးကိုစာနာဖို့ကောင်းပါတယ်ဘာမှဟိုသုံးလို့မလောက်တဲ့အနေထားဖို့ရှိတာပေါ့နော်ဆိုတော့အဲ့ဒါတွေတပြင်းကြီးတပြုံကြီးဖြစ်နေတဲ့အချိန်မှာ ID လိုက်စားမှုတက်ဖြတ်ရေးကိုစနစ်တကျပေါ့နော်ဘယ်အပိုင်းကိုစပြီးတော့ကောင်တယ်ပေါ်မယ်ပေါ်တာနဲ့တပြိုင်နက်တည်းမှာတိုင်းပြည်ရဲ့အခွန်ဘဏ္ဍာငွေတွေကိုရောက်လာအောင်ဘယ်လိုလုပ်မလဲအဲ့လိုမျိုးစီရင်ချပြီးတော့ဟိုလုံးမလာအဆင်ပြေမှာအခုဟာကဒီ ID လိုက်စားမှုတက်ဖြတ်မယ်ဆိုပြီးတော့မှအခုဆိုကျွန်တော်တို့ကြားရတဲ့သတင်းတွေမှာဆိုရင်ဒီအောက်ခြေမှာဒီ NLD အဲ့ဒီတာဝန်ရှိတဲ့လူတွေနဲ့ NLD အစိုးရအဖွဲ့ဝင်တွေနဲ့လက်ရှိဝန်ထမ်းတွေပေါ့နော်အောက်ခြေဝန်ထမ်းတွေနဲ့အပြန်အလှန်အခြေပြင်ဖြစ်တာတွေလည်းအများကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအခက်အခဲကိုဖြစ်စေမယ်လို့ကျွန်တော်ထင်ပါတယ်။ဒါကြောင့်မလို့ခုနကပြောတာမူအားဖြင့်ဆိုအခု NLD ဆိုတာတက်လာတဲ့ခါကျတော့သူတို့လုံးမယ်ဆိုတဲ့ဟာတွေအမျိုးသားပြန်လဲရင်ကြားစီရေးငင်းငင်းတိဆောက်ရေးခုနကလိုအဂရိလိုက်စားမှုတိုက်ဖြစ်ရေးတိုင်းပြည်ထူထောင်ရေးအကုန်လုံးကမူအားဖြင့်ကောင်းတဲ့ဟာကြီးပါပဲ။ပြီးတော့မှနောက် NLD ဟိုဥစ္စာလာတဲ့အဲ့ဒီပါတီဝင်တွေရောအစိုးရတာဝန်ရှိတဲ့လူတွေရောအကုန်လုံးကလည်းလုံးမယ်လို့သူတို့ရည်ရထားပြီးသားပဲ။ဒါပေမဲ့လက်တွေ့မှာလက်တွေ့ကြလုံးမသာသူကရလကောင်းကိုရမှာပါ။အထူးသဖြင့်အခုဒီရပိုင်းတွေမှာဆိုရင်ဒါကြောင့်ကျွန်တော်တို့ပြောတဲ့အထဲမှာမပါတာတခုကတမတော်နဲ့ဆက်ဆံရေးပေါ့နော်အဲ့ဒါဘာလဲဆိုတော့ဒီတိုင်းပြည်မှာရှေ့မှာဘာပဲလုပ်လို့ငင်းငယ်ရေးကိစ္စကိုပဲလုပ်လို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုပဲလုပ်လို့ခုနကအာဂရီလိုက်စားမှုကိုပဲလုပ်လို့ဒီတမတော်နဲ့ပြည်လေပြည်လေပြီးတော့မှအမျိုးသားပြန်လည်ရည်ရွယ်ချက်ကိုကောင်းကောင်းလုပ်ပြီးတော့မှ ရှေ့ကိုဆက်သွားနိုင်မယ့်အနေအထားပါဒါပေမဲ့ဒီလုပ်ငန်းကိုလုပ်တဲ့စီမှာတော့ NLD နဲ့တက်မလို့ကြားအဲ့လိုပေါ့နော်ပြိပခါတွေခုနတော့လို့မချေလည်မှုတွေကဒီနေ့အခုကျွန်တော်တို့စကားပြောတဲ့အချိန်ထိကိုတောက်လျှောက်ဖြစ်နေတာကိုကျွန်တော်တို့တွေ့ရတယ်ဒါကတော့သိဟိုမကောင်းဘူးလို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ဆက်သွယ်ထားတဲ့သောတာရှင်တချို့ကိုလည်းပဲကျွန်တော်တို့အလဲပေးချင်ပါတယ်အရင်ဆုံးကတော့ကိုတင်သေးဝင်းပါခင်ဗျာကိုတင်သေးဝင်းသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဦးစီးသူအောင်လို့ကနာဦးကမြင်ကျွန်တော်အပေါ်ပိုင်းကကနာကျွန်တော်တို့ငင်းရည်လို့လွတ်တော်လို့ဒါဆွေးနွေးသွားသလိုပဲကျွန်တော်လည်းအောက်ချင်မှာပြည့်ပြည့်နေကြပြီးပြည်အောင်လို့ဘာလို့ကျွန်တော်ရှင်းပြချင်ပါလဲ NLD ကအနေနဲ့သမားနဲ့ငွေရေးကျင်းလာပြီးလွတ်ပြည်တာကတော့မင်္ဂလာပါကောင်းပါလေဒါပေမဲ့ဒါကတော့ဦးသိန်းကျိုးကလည်းတစ်ချက်တည်းကလုပ်ခဲ့ပါလေဒါမိဆုံစီမံကိန်းကိုဖိတ်ကြရန်သားတာလို့အလို့ပေါ့နော်ဒါကြိုးကြွားမှာပါတစ်ချက်ကတော့ဒီနေ့မှာကျွန်တော်တို့များဆုံးပြည်သူတွေမှာကြုံတွေ့နေရတဲ့အခက်အခဲကဒီကျိုးကလည်းမှလည်းပဲကျွန်တော်တို့ရှင်းလို့ဆိုရင်မပြေနိုင်သေးပါဘူးအောက်ချင်မှာကျွန်တော်တို့အုပ်ချုပ်မှုတွေကိုကျွန်တော်တို့ပြန်လဲအုပ်ချုပ်မှုတွေရဲ့ကျုပ်ပြန်လို့ပြန်တရားခွဲဆိုခွင့်မရှိသေးတာအဲ့ဒါကတော့အားနည်းချက်တစ်ခုပါ
ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါကျွန်တော်နောက်တက်ကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတဲ့သောတာရှင်တွေလည်းရှိနေပါတယ်အရင်ဆုံးကတော့ကြံကင်းမျိုးကဦးကျော်လင်းပါခင်ဗျာ
NLD ဆိုရရဲ့လှုပ်ဆောင်ချက်တွေဟာတတန်းတလားရှိပြီးဆိုရပေမဲ့တကြံရဲ့ရုံးပိတ်ရက်တွေကြောင့်တကယ်လှုပ်ရှားခွင့်ရခဲ့တာကလဝက်တာတာပဲရှိပါသေးတယ်ဒီတော့ပြင်သူဆိုရရဲ့လှုပ်ဆောင်ချက်တွေကိုဝေဖန်ရတာဆောလွန်နေပေမဲ့ရတဲ့လောက်အချိန်လေးအတွင်းမှာလှုပ်ဆောင်သွားတဲ့လုပ်ရက်တွေကတော့ပြတ်သားရေးဝန်းတဲ့လှုပ်ဆောင်ချက်တွေပါပဲရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ထူးခြားတဲ့ကြံတွဲလှုပ်ဆောင်ချက်ကတော့နှစ်ပေါင်းများစွာလက်စားမှုတွေနဲ့ထုံမွန့်နေတဲ့ခရိုနီတွေရဲ့မတ်နက်ကြီးတွေစားရိုးရှင်းတဲ့ကြံကိုအထောက်အကူဖြစ်စေမဲ့ပြည်သူတွေရဲ့ကိုယ်ပိုင်မတ်နက်ကလေးတွေကိုဖွင့်ပွင့်ပြုခဲ့တာပါပဲမိမျိုးစုံနဲ့ထိန်းချုပ်ထားပေမဲ့ပြည်သူတွေလိုလားတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုခက်ခဲတွေကြားကဖြတ်တန်းကျော်လွှားလှုပ်ဆောင်ပြသနိုင်ခဲ့တာကလည်းကျေနပ်စရာပါမလိုအပ်တဲ့ဝန်ကြီးဌာနတွေကိုလည်းပြသစွာရှော့ချပစ်ထားဟာလဲနိုင်ငံဘာနာကွေအလားတက်ဖြစ်မှုကိုအဆုံးသတ်စေခဲ့ပါတယ်ကိုယ်လက်ဒုတိယပင်လုံညီလာခံစတင်ဖို့လှုပ်ဆောင်ချက်ချမှတ်ခြင်းဟာအရေးကြီးတဲ့လှုပ်ဆောင်ချက်ပါပဲ။ဘယ်သူတွေဘလို့ဝေဖန်နေပါစေအဝေးဆုံးခရီးရဲ့အစကတော့ပထမဦးဆုံးခြေလှမ်းဖြစ်နေလို့ပါပဲ။အကြိုက်ဆုံးတစ်ခုကိုပြောရမယ်ဆိုရင်တော့နိုင်ငံအကျိုးအပြည့်အဝထမ်းဆောင်ဖို့အရေးမှာဒေါက်ဆန်းစုကြည်ကိုအဟံအတားလူဖြစ်နေတဲ့ပုံမှန်59စာလုံးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဥပဒေပြဋ္ဌာန်းလှုပ်ဆောင်ခဲ့နိုင်တာပါပဲ။ဒီချက်ဟာဒေါက်ဆန်းစုကြည်ဂုံတိတ်ခါရှိစွာနိုင်ငံပြုပြင်ပြောင်းလဲရေးလုပ်ဖို့ပိုပြီးလမ်းပွင့်သွားစေခဲ့ပါတယ်။ခက်ခဲတွေကိုလည်းကြိုတင်တက်ဆထားသူဖို့ရပောင်းတရာအတွင်းမှာလည်းပိုပြီးထူးခြားတဲ့လှုပ်ဆောင်မှုတွေကိုပြသနိုင်မှာဖြစ်သလိုတစ်နှစ်အတွင်းမှာထူးခြားတဲ့ပြောင်းလဲမှုကြီးတွေကိုစတင်တွေ့ရလိမ့်မယ်လို့မျှော်လင့်မိပါတယ်ဗျာ
။ဟုတ်ကဲ့ဒါကတော့ချန်ကင်းမျိုးကဦးချော်လင်းမှာနောက်ထပ်ကျွန်တော်တို့အသံဖိုင်နယ်ပြပို့ထားတာတယောက်ရှိပါသေးတယ်။ကိုဦးရှမ်းပြည်တောင်ပိုင်းမှာခင်ဗျာ
။ကြိုက်တဲ့အချက်နှစ်ချက်လောက်ရှိပြီ။မကြိုက်တဲ့အချက်လည်းနှစ်ချက်လောက်ရှိပါတယ်။ကြိုက်တဲ့အချက်တစ်ချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဥပဒေကိုပြဋ္ဌာန်းနိုင်ခဲ့ပြီးတော့ကျွန်တော်တို့အမြဲပြောနေကြတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြဿနာဥပဒေပြဿနာမဟုတ်ဘူးအမျိုးသားရေးပြဿနာသာဖြစ်တယ်ဆိုတော့ကျွန်တော်တို့လက်တွေ့သက်သေပြလည်နိုင်တာတစ်ချက်ရှိပါတယ်နောက်တစ်ချက်ကတော့ဝန်ကြီးဌာနတွေဖောင်းပွားနေဝန်ကြီးဌာနတွေကိုကြည်ကြည်လည်လည်ဖြစ်အောင်ရှော့ချလိုက်တဲ့အချက်ဒီနှစ်ချက်ကကျွန်တော်တို့ကြိုက်ပါတယ်ဒါအကြိုက်ဆုံးနှစ်ချက်လို့ပြောမှာပေါ့မကြိုက်တဲ့နှစ်ချက်ကတော့မကြိုက်ဆုံးတော့မဟုတ်ဘူးမကြိုက်တဲ့နှစ်ချက်တော့ရှိပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်NLD အစိုးရဆိုလူကြိုက်များပြီးသားဖြစ်ပါတယ်ဒါကြောင့်မလို့တိတ်ပြီးတော့အရင်တော်လိုင်းချိန်တော်လိုင်းကာလာတော့လို့တမင်ကလူကြိုက်များအောင်လုပ်နေတဲ့အချက်မျိုးတွေကျွန်တော်မကြိုက်ပါဘူး။ဒါဆိုဆိုရင်ကျွန်တော်နှစ်ခုလုံးပြောအောင်ဖြစ်ပါတယ်လွတ်တော်ထဲမှာအစိုးရထဲမှာရောမလူလားအဖက်နဲ့ကျွန်တော်တို့လူလားဟိုလူကြိုက်များအောင်ထပ်လုပ်နေစရာမလိုဘဲနဲ့ကိုလို့ဆရာရှိတာလုပ်မယ်ကိုထိုက်တန်တဲ့အခွင့်အရေးယူမယ်ဆိုတာမျိုးတွေကျွန်တော်တို့လူချင်ပါတယ်ဒါကျွန်တော်တို့တိတ်မကြိုက်တဲ့အချက်ပါ။နောက်တစ်ချက်ကတော့တကယ်ကိုသတိကြီးကြီးနဲ့ရှောင်ရှားရမှာဖြစ်တဲ့ကျွန်တော်ယူဆပါလေးဒီစစ်တပ်နဲ့ပုတ်တိုက်မှုကိုမရှောင်နိုင်ခဲ့တဲ့တချို့အချက်တွေကျွန်တော်မကြိုက်ပါဘူးတကယ်တမ်းဆိုကျွန်တော်တို့ကတော့မောသဒါရဲ့တရားရစီရင်ခံဥပမာကို NLD အစိုးရအနေနဲ့အမြဲနှလုံးသွင်းထားပြီးတော့ပုတ်တိုက်မှုစစ်တပ်နဲ့ပုတ်တိုက်မှုမဖြစ်လေကောင်းလေဆိုတဲ့အခြေအနေမျိုးကျွန်တော်တို့လူလာပါတယ်ပုတ်တိုက်မှုဖြစ်ခဲ့တာတွေကိုကျွန်တော်မကြိုက်ပါဘူးကျေးဇူးတင်ပါတယ်
ဟုတ်ကဲ့ဒါတော့ကိုရှမ်းပြည်တောင်ပိုင်းမှာဒီတောတာရှင်ရဲ့စာရီတော်တော်များများမှလည်းဒီအစိုးရရဲ့အဲဆောင်ရွက်ချက်တွေကိုရေရွာအဖြစ်သဘောကျတာအများစုတွေ့ရပါတယ်ဒါပေမဲ့ဟိုတချို့ကတော့ဒီတိုင်းရင်းသားကိစ္စလိုမျိုးဒီလိုဟိုလက်နက်ကန်ပြစ်ခတ်တွေနဲ့ပတ်သက်လို့စိုးရိမ်တဲ့သဘောထားတွေကိုလည်းကျွန်တော်တို့ကြားခဲ့ရမှာပါဆိုတော့ဒီ NLD စိုးရတက်လာပြီးနောက်မှာလည်းတိုင်းရင်းသားလက်နက်ကန်တွေနဲ့တိုက်ပွဲတွေကလည်းပြန်ဖြစ်နေတယ်ဆိုတော့ဒီအစိုးရတက်ကတော့ဒီပြည်တွင်းညဉ့်ဉန်းအတွက်ပင်လုံးလုံးညီလာခံတစ်ခုကျင်းပဖို့ဆိုတာပြောထားတယ်ဆိုတာလည်းစောစောဥက္ကမြင့်ထွန်းလည်းပြောသွားပါတယ်ဆိုတော့ဒါပေမဲ့ဒီတလတာအချိန်ကာလတွင်နဲ့မတိုင်းတာမယ်ဆိုရင်ဒီတိုင်းရင်းသားကိစ္စတွေနဲ့ပတ်သက်လို့လှုပ်ဆောင်မှုတွေဟာဟိုလုံလောက်တယ်ကျင်းနေစရာလို့ယူဆနိုင်မှာမလားဥက္ကမြင့်တော့
ကျွန်တော်တို့ကတော့ဒီလုံလောက်တယ်ကျဉ်တ်တယ်ဆိုတဲ့ဟာမျိုးမဟုတ်ပြင်မဲ့တိုးတက်မှုအနေနဲ့ကျွန်တော်တို့ဒါကိုတော့မြင်ပါတယ်ဆက်ပြီးတော့လည်းပဲဒီမြူသားနေမှုစီဖွဲ့ချုပ်အစိုးရအနေနဲ့ကတော့ကျွန်တော်တို့ဒီလက်မှတ်မရေးထိုးသေးတဲ့သူတွေထိုးလောက်အောင်တရားဖို့လေအဲစသဖြင့် NCO လမ်းဖွင့်ပြီးတော့ဒါကျွန်တော်တို့ဆောင်ရွက်မှာဖြစ်ပါတယ်လက်မှတ်ထိုးထားတဲ့ကျွန်တော်တို့လည်းနဲ့ကန်တော်လိုင်းရဲ့ဖွဲ့စည်းတွေနဲ့တော့မထိုးသေးတဲ့သူတွေနဲ့တော့အားလုံးနဲ့တွေ့ပြီးတော့မှကျွန်တော်တို့တစ်ဖွဲ့ချင်းစီရဲ့ယက်တည်မှုတွေတည်ရှိမှုအခြေအနေတွေကိုဒါတိအောင်လည်းလောက်အောင်မှဖြစ်တယ်အဲ့ဒီနောက်မှဒီကျွန်တော်တို့ကတ္တနာတွေဖြည့်ရှင်းနိုင်ပြီပေါ့လေတော်ဒီငင်းငယ်ကြီးညီလာခံကိုကျင်းပတဲ့ခါမှာလေကျွန်တော်တို့တောင်ဆန်းစစ်ကြီးကတွေ့စင်မှာပြောတာကတော့ဒီပင်လုံစိတ်တက်ကိုအခြေခံပြီးတော့ဒါကျင်းပရမယ်မျိုးသားတမှုစီဖွဲ့ချုပ်အစိုးရလက်ထက်ရောက်လို့ရှိရင်အခုချမှတ်ထားတဲ့မူပေါင်းတွေကိုတော့အဲ့ဒီအခြေအနေကာလညီပြုပြင်ပြောင်းလဲလုပ်မယ်လို့ပြောထားတာရှိပါတယ်ကြောင်မလို့ကျွန်တော်တို့အမြင်နဲ့ကတော့ဒီ NLD ဆိုရအနေနဲ့ကတော့ဒီပြည်တော်စုငင်းငယ်ညီလာခံကိုပင်လုံစိတ်တက်ကိုအခြေခံပြီးတော့ပြန်လည်ကျင်းပနိုင်အောင်ဒါကိုကြိုးပမ်းဆောင်ရွက်မယ်ဆိုတာလည်းအခုပြောသွားတဲ့ခါကျတော့တရားတွေဆက်လက်ဆောင်ရွက်ဖို့လိုပါတယ်။ဒါကြောင့်လက်မှတ်မရေးထိုးသေးတဲ့လူထိုးတဲ့လူတွေနဲ့အားလုံးနဲ့လည်းဒါကတော့တွေ့ပြီးတော့ဒါဆောင်ရွက်နိုင်တယ်လို့ကျွန်တော်မြင်ပါတယ်။အထူးအဖြစ်တော့ဒီလူသားလူမျိုးစုဖွဲ့ချုပ်အစိုးရမှအနေနဲ့ကတော့အဖွဲ့အဖွဲ့ပြီးတော့ပေါ့လေ။အရင်တုန်းကအရင်ဆိုရလက်ထက်တုန်းကတော့ကျွန်တော်ပြည်တော်စုငင်းငယ်ဖော်ဆောင်ရေးကော်မတီလို့ပြည်တော်ငင်းငယ်ပေါ်ဆောင်လုပ်ငန်းကော်မတီအဲ့လိုလေဖွဲ့ပြီးပြီးတော့ဆောင်ရွက်ခဲ့တယ်လို့ပဲကျွန်တော်တို့အဖွဲ့ဖွဲ့ပြီးတော့ဆောင်ရွက်မယ်လို့လည်းကျွန်တော်အဲ့လိုပြောလင်းပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ကျွန်တော်ဒီမှာတောထရှင်တချို့ပေးထားတဲ့စာရည်ကိုလည်းဆက်ပြီးပေါ်ပြကြပါမယ်။ဒီ American ပြည်တော်စုကမောင်တသနာရဲ့စာလည်းရှိပါသေးတယ်
။ဟုတ်ကဲ့ရှင်။ NLD အစိုးရတက်လက်ထက်တလတာကာလအတွင်းသဘောအကျဆုံးပြုပြင်ပြောင်းလဲရေးတွေမှာလွတ်တော်မှာနိုင်ငံတော်အတိုင်းအမခံဥပဒေကိုအတည်ပြုနိုင်ခြင်းနိုင်ငံရေးအကျဉ်းသားများတက်ကြွလှရှားသူများနဲ့ဝန်ရံပြည်သူများကိုလွတ်ပေးနိုင်ခြင်းစီဝါရေးတကြမှာအရင်ကျင်းမှုတကြံတို့ပြောင်းလဲနိုင်ခြင်းတရားဥပဒေစိုးမိုးမှုကိုဦးစားပေးပြီးတော့ပြည်သူတွေလေးစားရတဲ့ပြည်သူရဲတပ်ဖွဲ့အသွင်တရံပြောင်းလဲနိုင်ခြင်းဝန်ကြီးဌာနတွေကိုလျှော့ချခြင်းပေါင်းစည်းခြင်းလုပ်တဲ့နေရာမှာဝန်ထမ်းလောကကိုတည်တည်ငြိမ်ငြိမ်ထိန်းထားနိုင်ခြင်းမလိုအပ်တဲ့ဂုဏ်ကျော်တရားစီမံကိန်းတွေကိုဖျက်သိမ်းခြင်းအကျင့်ပြတ်ချဆမှုပပျောက်ရေးစည်းကမ်းချက်တွေကိုထုတ်ပြန်ယူတာမကအစိုးရကိုယ်တိုင်လိုက်နာကျင့်သုံးနေခြင်းခစ်စနစ်နဲ့လိုက်လျောညီထွေးမှုမရှိတော့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများဥပဒေအပါအဝင်ခစ်စနစ်နဲ့လိုက်လျောညီထွေးမှုမရှိတဲ့ဥပဒေတွေကိုပယ်ဖျက်ပြင်ဆင်ထားခြင်းပိုရှန်ဘတ်ဂျက်တွေကိုအတုံးချမဲ့စီမံကိန်းတွေကိုဖော်ပြခြင်းစသဖြင့်အချိန်တိုအတွင်းပြောင်းလဲပြတာကိုသဘောကျမိပါတယ်သို့သောဆစ်ဆောင်ဒုက္ခသည်တွေနဲ့တဘာဝပေးအန္တရာယ်ကြုံဒုက္ခသည်တွေကိုထောက်ပံ့ကူညီပေးတဲ့နေရာတွေမှာတရားဥပဒေစိုးမိုးရေးနဲ့ပြည်သူ့ဘဝလုံခြုံရေးကိုထင်ထင်ရှားရှားချိမ့်ချောက်နေတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်ပဋိပက္ခဖန်တီးဖို့စ조사သူနေသူတွေရဲ့အဖွဲ့အစည်းတွေကိုအရေးယူဆောင်ရွက်တဲ့နေရာမှာနှေးကွေးလို့နဲ့အတွက်သဘောမကျဆုံးဖြစ်တယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါကတော့ဒီမောင်တသနာအမေရိကန်ပြည်တော်စုပါဆိုတော့ဒီကျွန်တော်အစီအစဉ်ဆုံးမသက်ခင်မှာဆရာဦးစီစုအောင်မြင့်ကိုမေးချင်ပါတယ်ဒီလိုဒီလူမှုအတိုင်းဝန်ချာပြဿနာပေါ်နေတဲ့ကိစ္စတွေမှာရောဒီ NLD ကကင်ထွယ်ဖြစ်ရှင်းရမှာနှောင့်နှေးနေတယ်လို့ပြောနိုင်သလားခင်ဗျ။အ
ဲမှန်ပါတယ်ဒီကိစ္စကလည်းဟိုတော်တော်လေးကိုအရေးကြီးတဲ့ကိစ္စပါ။အဲဒီကိစ္စမှာဆိုရင်တကယ်တကယ်ဟိုဖြစ်ရှင်းရမယ်ပြောရမယ်ဆိုရမယ်ပေါ့နော်။အခုဒါပေမဲ့အဲ့ဒါနဲ့ပတ်သက်လို့တကယ်တာဝန်အကြီးကြီးရှိတဲ့လူတွေပေါ့ဥပမာသာသနာရေးဝန်ကြီးဌာနဝန်ကြီးလိုမျိုးနောက်ထိပ်ပိုင်းခေါင်းဆောင်တွေလိုမျိုးဘာမှဝင်ပြီးတော့ပြောတာဆိုတာမရှိတဲ့ခါကျတော့ဒီလူတွေကတော့ဟိုအားမလို့အားမရပါဘူးတိုးလို့တိုးလို့ဖြစ်နေကြတာပေါ့။ဒီချိန်မှာတမ်းမျိုးလုံးလာတယ်လုံးလာတယ်ဆိုတဲ့အတိုင်းတာကိုလည်းပြီးတယ်ပြီးတဲ့ခါကျတော့မူချပြီးတော့မှဆင်းရဲကြပြန်ဝင်ပြီးတော့ကိုဖြည့်ရှင်းပေးဖို့လိုတယ်တကယ်လို့လားအဲ့လိုမဟုတ်ဘူးဆိုရင်အခုဆိုရင်ပြည်သူတွေကတော့အများကြီးအမြင်ကျေလာကြပြီအများကြီးပြည်နာလေလာကြပြီဒါကြောင့်မလို့ပြည်ပခါတော့လူတွေကတော့အဖြစ်မခံကြပါဘူးဒါပေမဲ့အရေးကြီးတာကဒါကြီးကရေရှည်ဆက်ပြီးတော့ဖြစ်မသွားဘူးဆိုရင်အခုက NLD ကအစိုးရနဲ့ဖြစ်သွားပြီဆိုတဲ့ခါကျတော့သူသေးချာကင်တွဲဖြည့်ရှင်းပေးဖို့လိုမယ်လို့ထင်ပါတယ်မှန်ပါလေလား
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးခဲ့ကြတဲ့ပုဂ္ဂိုလ်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ခဲ့ရတာပါနှစ်ပတ်တစ်ပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုအင်ကာနဲ့စနေညတိုင်းမှာနားဆင်နိုင်ပါတယ်ရှင
်မေဂန်ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံချီဘော့မှာကျောင်းသူလေး200ကျော်ကိုဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကပြန်ပေးဆွဲသွားခဲ့တာဧပြီလမှာနှစ်နှစ်ပြည့်ပြီဖြစ်ပါတယ်။အသက်16နှစ်နဲ့18နှစ်ကြားဒီမိန်းကလေးတွေဟာသူတို့ပညာသင်ကြားနေတဲ့ကျောင်းကနေပဲဖမ်းဆီးခေါ်ဆောင်သွားခံခဲ့ရတာဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ကနေဖမ်းဆီးထားတဲ့တရားခံတွေအားလုံးကိုအကန့်အသတ်မရှိချက်ချင်းပြန်လွှတ်ပေးဖို့လည်းအမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုလိုက်ပါတယ်။နိုင်ဂျီးရီးယားစစ်တပ်ကလည်းဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ကိုသူတို့ရဲ့အမာခံတပ်စခန်းတွေကနေအောင်မြင်စွာတိုက်ထုတ်နိုင်ခဲ့ပြီးအင်အားချိနဲ့တွောင်းအောင်လဲလှုပ်ဆောင်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းနိုင်ဂျီးရီးယားအရှေ့မြောက်ပိုင်းဒေသနဲ့ကင်မရွန်နိုင်ငံနဲ့နိုင်ဂျာနိုင်ငံတောင်ပိုင်းလိုအိမ်နီးချင်းနိုင်ငံတွေမှာဘိုကိုဟာရမ်အဖွဲ့ကအဖြတ်အမှောင်လုပ်ရက်တွေဆက်ပြီးတော့ကျူးလွန်နေတာပါ။ရွာတွေကိုဒလက်ဆက်တိုက်ခိုက်ပြီး
မရေမတွက်နိုင်လောက်အောင်လူတွေကိုတပ်ဖြတ်မှုတွေကျူးလွန်နေသလိုအမျိုးသမီးနဲ့မိန်းကလေးတွေအပါအဝင်အရက်သားတွေကိုပြန်ပေးဆွဲတာတွေလှုံ့ဆော်နေပြီးတချို့ဆိုရင်အာဓမလှုပ်အားပေးခိုင်းစေခံရတာမျိုးဘိုကိုဟာရမ်ကျမ်းဖတ်သမားတွေနဲ့အတင်းလက်ထက်စေတာမျိုးတွေအပါအဝင်လိန်ကျွန်းဖြစ်ခိုင်းစေခံကြရပါတယ်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကြီးကတော့2015နဲ့2016တွင်ဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲသွားတဲ့အမျိုးသမီးပေါင်းအနည်းဆုံး2000လောက်ရှိတယ်လို့ပြောဆိုခဲ့ပါတယ်။ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ရဲ့မကြသေးခင်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလည်းဘုံခွဲတိုက်ခိုက်မှုတွေမှာဘိုကိုဟာရမ်အဖွဲ့ကကလေးတွေကိုအသုံးချနေတယ်လို့ထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်ထဲဘိုကိုဟာရမ်အဖွဲ့ရဲ့တိုက်ခိုက်မှု5ခုမှာတစ်ခုလောက်ကကလေးတွေကိုအသုံးချခဲ့တာဖြစ်ပြီးသူတို့တွေက3ပုံ2ပုံကျော်ဟာမိန်းကလေးတွေဖြစ်တယ်လို့ဆိုပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဘိုကိုဟာရမ်အဖွဲ့ရဲ့ပြန်ပေးဆွဲခံရသူအားလုံးကိုကတ်တင်ပြီးအိမ်ပြန်ခေါ်နိုင်အောင်ကြိုးပမ်းမှုမှာနိုင်ဂျီးရီးယားအစိုးရကိုထောက်လှမ်းရေးအကူအညီနဲ့အကြံဉာဏ်တွေဆက်ပြီးကူညီနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအမေရိကန်ပြည်ထောင်စုကအသွင်ကူးပြောင်းရေးဆိုင်ရာအကူအညီစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေကိုအားပေးကူညီတဲ့လုပ်ငန်းတွေ၊ကျန်းမာရေးအစီအစဉ်တွေနဲ့အကြမ်းဖက်မှုကြောင့်နေရပြောင်းရွှေ့ခဲ့ရတဲ့ကလေးငယ်တွေအတွက်အရေးပေါ်ပညာရေးအစီအစဉ်တွေအပါအဝင်ပြိပကဖြစ်ပွားရာဒေတာကလူတွေစီလူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်ဖို့အတွက်အဲ့ဒီဒေတာကိုအမေရိကန်ဒေါ်လာ198သန်းနီးပါးအကူအညီထောက်ပံ့ပေးခဲ့ပါတယ်။ဘိုကိုဟာရမ်ကျမ်းဖတ်အဖွဲ့ကိုအမြင့်ပြတ်ချိန်မုံရေးမှလည်းအာဖရိကတိုက်ချက်ရေကန်ဒေတာကပြည်သူတွေနဲ့အတူအမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှလည်းဖြစ်ကြောင်းပါရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ16 19နဲ့41တို့ကနေမနက်7:00ကနေ9:00အထိတစ်ချိန်နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းမှာတော့မြမရေးသုံးသက်ချက်မြမမီဒီယာမြင်ကွင်းနဲ့အားကစားစတဲ့သတင်းပတ်စင်ကန်တာတွေနားဆင်ကြရမှာပါရှင်။ဒီကနေ့မနက်ဖက်အစည်းအဝေးဆုံးသက်ခင်မှာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါအောင်မယ်ရှင
်။အမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းအင်ဒီယားနာပြည်နယ်မှာပြစ်လို့တဲ့ပါတီတွင်သမ္မတကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာ Republican Party အတွင်းရှေ့ကနေဦးဆောင်နေတဲ့ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကအပြတ်အသတ်အနိုင်ရလိမ့်မယ်လို့အမေရိကန်ရုပ်မြင့်သံကြားသတင်းတွေမှာကြိုတင်ခန့်မှန်းပြောဆိုကြပါတယ်။ထရမ့်ဟာသူ့ရဲ့အနီးကပ်ဆုံးပြိုင်မဲ့ Texas ပြည်နယ်အထက်လွှတ်တော်မှာ Ted Cruz ကိုအပြတ်အသတ်အနိုင်ရလိမ့်မယ်လို့မျှော်လင့်ထားရပြီးတခြားပြိုင်မဲ့တူဖြစ်တဲ့ John Kasich ကတော့တတိယနဲ့အနောက်ကနေအပြတ်အသတ်ကြံရိုက်ခဲ့တယ်လို့ဆိုပါတယ်ဒီမိုကရက်ပါတီဘက်မှာတော့ပါတီတွင်ရွေးချယ်မှုတွေမတိုင်ခင်ကောက်ယူခဲ့တဲ့စစ်တမ်းတွေအရနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်နဲ့ပြိုင်ပွဲဗာမွန်ပြည်နယ်အထက်လွှတ်တော်မှာဘာနီဆန်ဒါစ်တို့ဦးဟာသူမသားကိုမသားဖြစ်နေတယ်လို့ဖော်ပြကြပေမဲ့လောလောဆယ်မဲတွေတဝက်လောက်ရေတွက်ပြီးတဲ့အချိန်မှာတော့ဘာနီဆန်ဒါစ်ကအနှဲငယ်အသာစီးရနေပါတယ်2015ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာသတင်းမီဒီယာလွတ်လပ်မှုဟာ12နှစ်အတွင်းအနှိမ်ဆုံးကိုကျဆင်းသွားခဲ့တယ်လို့ကမ္ဘာသတင်းလွတ်လပ်ခွင့်ကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ကြီး Freedom House အဖွဲ့ကပြောပါတယ်။အဲဒီလိုသတင်းလွတ်လပ်ခွင့်ကျဆင်းရတဲ့နောက်ကွယ်မှာနိုင်ငံရေးရာဇဝတ်မှုနဲ့အကြမ်းဖက်အဖွဲ့စီတွေစတဲ့အကြောင်းအရာတွေပါဝင်နေတယ်လို့လည်း Freedom House အဖွဲ့ကထုတ်ပြန်တဲ့2016ခုနှစ်သတင်းလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး John Kerry ကအမေရိကန်ပြည်ထောင်စုအနေနဲ့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုရရှိစေရေးအတွက်တင်နန်းတွေပို့ချပေးနေတဲ့အကြောင်းပြောကြားခဲ့ပါတယ်။မြန်မာပြည်ကြားရေးဝန်ကြီးဒေါက်တာဖေမင်းကတော့အစိုးရနဲ့သတင်းမီဒီယာသမားတွေပူးပေါင်းလှုပ်ဆောင်ကြရင်စာနယ်ဇင်းလွတ်လပ်ခွင့်တိုးတက်အောင်ဆောင်ရွက်နိုင်လိမ့်မယ်အခြေအနေတွေရှိတယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရင်အစိုးရအဆက်ဆက်ကလက်ထက်အတွင်းသတင်းမီဒီယာနဲ့စာနယ်ဇင်းလွတ်လပ်ခွင့်တွေကိုကန့်သတ်ချုပ်ချယ်ထားခဲ့တဲ့အပြင်သတင်းမီဒီယာသမားတွေလည်းအများပြားဖမ်းဆီးထိန်းသိမ်းခံခဲ့ကြရတာဖြစ်ပါတယ်။စီးရီးယားနိုင်ငံအလက်ပိုမြို့မှာဖြစ်ပေါ်နေတဲ့အစိုးရနဲ့တော်လိုင်းသဘုံအဖွဲ့တွေအကြအဖြစ်ခရရစေးသဘောတူညီချက်မကြခင်နိုင်အနေငယ်အတွင်းကြေညာနိုင်လိမ့်မယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာဗရော့ကပြောကြားလိုက်ပါတယ်။ဒါဟာအစ်စ်ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်လူ14ဦးသေဆုံးခဲ့တယ်ဆိုတဲ့သတင်းတွေထွက်လာနေတဲ့အချိန်မှာပဲအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျာ။
ဘုရင်နေမနေ့ပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်းကြီးညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ဂျမီကုတ်ဖြစ်ပါတယ်။ညနေပဲ6နာရီကကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်မခွန်ယူပါရှင
်။
This program has come to you from the Voice of America, Washington.